Welcome to the Voice of America in Burmese.
BN ဘောင်ခင်ဝေးတဲ့ညတစ်ညဖြစ်ပါသည်ခင်ဗျာ American Beyond the Washington DC မြို့တော် VOA American တန်ကနေ2023ခုနှစ် September 16ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေစတဲ့အစံလွှင့်နေပါပြီခင်ဗျာအစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်မှာတပိတ်မောက်ဆန္ဒပြနေကြတဲ့ကားဆက်ရုံဝန်ထမ်းတွေနဲ့ကွန်မြူနတီအကြအဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်မြမအရေးဟာပြည်တွင်းရေးကိစ္စဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးအသစ်ကပြောကြားပါတယ်ကဘာတဝန်းကလူပေါင်းတန်း900ကျော်ဆန္ဒရိက္ခာအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တဲကစစ်ကောင်စီတပ်ကန်းတစ်ခုကို KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းယူခဲ့တာနဲ့ပတ်သက်ပြီး
ပြည်မာလာ14ရက်နေ့မနေ့9:55နာရီတွင်တိုက်ခိုက်ခဲ့တာနိုင်ယူဝက်တွင်မှာပဲဗောလေစကန်းကိုလည်းကူစားပဲတင်ပိုက်နိုင်ခဲ့တယ်အဲစကန်းမှာလည်းလက်လက်ကြီးငယ်ညောင်းများစွာလည်းတင်ပြရမိတယ်
ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ခေါင်းဆောင်သူပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ပတ်စင်ကဏ္ဍတွေမှာတော့နိုင်ငံတော်လူခွင့်အခြေအနေကိုတင်ဆက်ပေးနေတဲ့ဒုသန်စီစဉ်ဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်အပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုယ်စော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကားကုမ္ပဏီဝန်ထမ်းများတမက United Auto Workers ကသူတို့တောင်းဆိုနေတဲ့လုံအားကနဲ့လုပ်ငန်းခွင်ခံစားခွင့်တိုးရေးကိစ္စတွေအတွက်ကားကုမ္ပဏီတွေနဲ့ဆွေးနွေးမှုတွေဒီကနေ့စက်တင်ဘာလ16ရက်နေ့မှာပြန်လည်စတင်မယ်လို့ပြောကြားလိုက်ပါတယ်။ General Motor, GM, Ford Motor နဲ့ Chrysler ကားကုမ္ပဏီရဲ့မိခင်ကုမ္ပဏီ Stellantis ကဝန်ထမ်းတပေါင်းခွဲနီးပါးဟာမနေ့တောက်ကြနေကစပြီးအလုံးမစင်းပဲဆန္ဒပြနေကြတာပါဒီကားကုမ္ပဏီတွေဟာဒီနှစ်ပိုင်းအတွင်းအများအဆုံးအများပြရရှိခဲ့တာကြောင့်ဝန်ထမ်းတွေကိုလိုအားကတိုးပေးသင့်တယ်လို့သမ္မတဂျိုးဘိုက်တန်ကလည်းယူဆပါတယ
် Auto companies have seen record profits including the last few years because of extraordinary skill
ဝန်ထမ်းတွေရဲ့ထူးခြားတဲ့လုပ်ငန်းကျွမ်းကျင်မှုနဲ့အနစ်နာခံမှုတွေကြောင့်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာကားကုမ္ပဏီတွေဟာစံချိန်တင်ပြီးအမြတ်ရခဲ့ပါတယ်ဒါပေမဲ့အဲ့ဒီလိုရခဲ့တဲ့အမြတ်အစွန်းတွေကိုကုမ္ပဏီတွေဘက်ကတရားမျှတစွာဝန်ထမ်းတွေအတွက်လောက်ခလစာတိုးပေးတာမျိုးမရှိခဲ့ဘူးလို့ကျွန်တော်ထင်ပါတယ်လို့သမရဘိုင်ဒန်ကမနေ့ကပြောကြားသွားခဲ့တာပါအမေရိကန်ကကားကုမ္ပဏီတွေအကြတစ်ခုနဲ့တစ်ခုအပြန်အလှန်ချိတ်ဆက်မှုတွေရှိနေတဲ့အတွက်အခုလိုအလုပ်သမားတွေဆန္ဒပြတာကဆယ်စုနှစ်များစွာအတွင်းFord Bronco, Jeep Wrangler, Chevrolet Colorado နဲ့တခြားကားအတော်များများရဲ့ထုတ်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်းသွားတယ်လို့လည်း Ford Company ကပြောပါတယ်။အခုလိုကားထုတ်လုပ်ရေးဆက်ယုံကဝန်ထမ်းတွေဆန္ဒပြနေကြတဲ့အတွက်မော်တော်ကားထုတ်လုပ်မှုတွေရပ်ဆိုင်းပြီးရေဒိုမှာကားစည်းတွေတက်ပြီးရေရှည်မှာတန်းပြီစီးဝါးရေးပါထိခိုက်နေတယ်ဆိုတဲ့ဆိုရမှုတွေထွက်ပေါ်နေပေမဲ့လည်း Company ဝန်ထမ်းများတမကဥက္ကဋ္ဌ Sean Fain ကတော့သူတို့ဟာစီးပွားရေးတစ်ခုလုံးထိခိုက်အောင်လုပ်နေတာမဟုတ်ဘဲဘီလီယံနဲ့ချီချမ်းသာကြော်ရတဲ့တထေးတွေကိုတိုက်ခိုက်နေခြင်းဖြစ်တယ်လို့ပြောပါရခင်ဗျာ
ကုလသမဂ္ဂ UNESCO ဖွဲ့ကကမ္ဘာ့အမွေအနှစ်ဖြစ်သတ်မှတ်ထားတဲ့ယူကရိန်းနိုင်ငံတွေကနေရာနှစ်ခုကိုအနေကျရောက်နေတဲ့နေရာစီးရင်ထဲမှာထည့်သွင်းလိုက်ပါတယ်ကီယက်မြို့တော်က Saint Sophia Cathedral ဘုရားရှိခိုးကျောင်းနဲ့အလဲခက်လက်ရာအဆောက်အဦတွေနဲ့သမိုင်းဝင်အချက်အချာကြာခဲ့တဲ့လဗီမြို့ဟောင်းနေရာတို့ကိုယူကရိန်းစစ်ပွဲကြောင့်ပျက်စီးပျောက်ကွယ်သွားနိုင်တဲ့အနေစီးရင်ထဲထည့်သွင်းလိုက်တာဖြစ်ပါတယ်ဒီနေရာနှစ်ခုလုံးအပေါ်ခုထိတိုက်ရိုက်တိုက်ခိုက်တာမခံရသေးပေမဲ့စစ်ပွဲကြောင့်အန်ဒီအောက်တောက်လျှောက်ကျရောက်နေတယ်လို့ UNESCO ရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။၁၇ရာစုမှာတည်ဆောက်ခဲ့တဲ့ Saint Sophia Cathedral ဘုရားကျောင်းကို UNESCO ရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်စီးနှင်းထဲမှာ1990ခုနှစ်ကထည့်သွင်းခဲ့တာဖြစ်ပါတယ်။အလဲခစ်တုံးကအုပ်ချုပ်ရေးစီးပွားရေးဘာသာရေးချက်ချာကြားခဲ့တဲ့လဗီမြို့ဟောင်းနေရာကတော့1988ခုနှစ်ကကမ္ဘာရှေးဟောင်းအမွေအနှစ်စီးနှင်းထဲဝင်ခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာအခုလိုပျက်စီးပျောက်ကွယ်သွားမှာစိုးရင်ရတဲ့ကမ္ဘာမွေနဲ့နေရာပေါင်း90ကျော်ရှိပါတယ်။ UNESCO ပြည်ညင်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့ကမ္ဘာအမွေနဲ့တွေထိခိုက်ပျက်စီးမဲ့ဘယ်လိုလုပ်ရကူမှမလုပ်ဖို့ကတိပြုထားကြပါတယ်။ဒီထဲမှာယူကရိန်းရောရုရှားပါလက်မှတ်ရေးထိုးကတိပြုထားကြတာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာဘာသာရေးရဲဖန်တီစီထားစဉ်ကတ်နွယ်ပွားအီရန်အမျိုးသမီးငယ်မာဆာအမီနီတည်ဆုံခဲ့တာဒီနှစ် တနည်းပြသပါပြီတနည်းပြအထိမ်းမှအီရန်နိုင်ငံထဲမှာရောပြပမှာပါအထိမ်းမှပွဲတွေလုပ်နေကြပါတယ်မနစ်ကလိုအကြီးအကျယ်ဆန္ဒပြပွဲတွေဖြစ်မှဆိုရင်လည်းအတွက်အီရန်အာဏာပိုင်တွေကကြိုတင်နေနေမှုတွေလုပ်နေတယ်လို့လူခွင့်ရေလှရှားသူတွေကပြောပါတယ်ဒီနေ့အစောပိုင်းကမဆာအမီနီရဲ့ဖခင်ကိုလည်းရဲတွေကခေတ္တဖမ်းဆီးခဲ့ပါတယ်တိစုံမှုနှစ်ပတ်လည်းအခမ်းအနားတွေမလုပ်ရလို့အမ်ဂျတ်အမီနီကိုသတိပေးပြီးပြန်လွတ်ပေးခဲ့တယ်လို့ကာဒီစတန်လူခွင့်ရေးကွန်ရက်အဖွဲ့ကပြောပါတယ်ဒီကနေ့နှစ်ပတ်လည်နေ့မှာတော့မာဆာအာမီနီရဲ့မိဘတွေနေထိုင်တဲ့နိုင်ငံအနောက်ပိုင်းကဆာကက်စ်မြို့အပါအဝင်ကတ်လူမျိုးတွေနေထိုင်ကြတဲ့နေရာတွေမှာဆန္ဒပြပွဲတွေဖြစ်မှာဆိုရင်ပြီးလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်ဒါပေမဲ့ဒီကနေ့တေဆုံးမှုကြောင့်အီရန်နိုင်ငံတဝန်းလှနဲ့ချီတဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာမှာဒီအီရန်ကိုအုပ်ချုပ်နေတဲ့ဘာသာရေးခေါင်းဆောင်ဆင်ပေးဖို့အထိတောင်းဆိုခဲ့ကြသလိုအမျိုးသမီးတော်တော်များများလည်းခေါင်းစည်းပေါ်ဝါတွေမချုံဘဲအာခံခဲ့ကြပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနေတရမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါလိမ့်ရှင
်ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေဟာပြည်တွင်းရေးကိစ္စသာဖြစ်ပြီးမြန်မာနိုင်ငံရဲ့ဥပဒေလမ်းကြောင်းနဲ့အာဆီယံရဲ့ရန်တရားတွေအရာဖြည့်ရှင်းဆောင်ရွက်တင်တယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ပမ်ပရီပတိတန်နုကုန်းကဒီကနေ့စက်တင်ဘာလ16ရက်နေ့မှာပြောကြားလိုက်ပါတယ်ဘုံသဘောတူညီချက်5ချက်နဲ့အညီအာဆီယံကိုဗဟိုပြုပြီးမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးဆက်လက်လှုပ်ဆောင်နေတာကြောင့်အာဆီယံရဲ့အခမ်းကဏ္ဍကိုမေ့မထားတင်ကြောင်းနဲ့ထိုင်းဆိုရဟာလည်းအဲ့ဒီမူဝါဒအတိုင်းလိုက်နာဆောင်ရွက်နေကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေဒီမိုကရေစီဖြစ်စဉ်နဲ့ဒေါ်အောင်ဆန်းစုကြည်နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေအားလုံးဟာပြည်တွင်းကိစ္စသာဖြစ်ပြီးမြန်မာတွေကသာဒီပြဿနာကိုဖြေရှင်းရမှာဖြစ်ပြီးထိုင်းနိုင်ငံအနေနဲ့လည်းမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်အတွက်အာဆီယံနဲ့တိုင်ပင်ညီနိုင်ဆောင်ရွက်သွားမယ်လို့ဆိုပါတယ်မြန်မာအရေးနဲ့ပတ်သက်လို့အခြေအနေအရလိုအပ်ခဲ့ရင်အာဆီယံအလဲကျအောက်ခထနဲ့တိုင်ပင်ပြီးမြန်မာနဲ့အာဆီယံလမ်းကြောင်းကမဟုတ်ဘဲအလွတ်သဘောဆွေးနွေးမှုပြုလုပ်ဖို့ထိုင်းနိုင်ငံအနေနဲ့စဉ်းစားသွားမှာဖြစ်ကြောင်းဒါပေမဲ့ထိုင်းနိုင်ငံနဲ့ဓာတ်ရိုက်သက်ဆိုင်နေတဲ့မူရည်စည်းဝါးနဲ့တရားဝင်နေစဖြတ်ကျော်မှုလိုကိစ္စရပ်တွေမှာတော့ထိုင်းနဲ့မြန်မာနိုင်ငံအကြားတရားဝင်ရောအလွတ်သဘောပါထိတွေ့ဆက်ဆံဖို့လိုအပ်တယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးကပြောပါတယ်နယောမြို့မှာကျင်းပမဲ့88ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံတက်မဲ့ဝန်ကြီးချုပ်စစ်သာသဗီစင်နဲ့အတူဝန်ကြီးနိုင်ငံရဲ့ဝန်ကြီးပမ်ပရီလေဟာလေစတေမလာဆက်ရှိကနေ20ရက်နေ့ထိအမေရိကန်ပြည်ထောင်စုကိုသွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကဘာဘောကလူသန်းပေါင်း900ကျော်ဘယ်တော့ထပ်ပြီးတော့အစာအစာရမယ်ဆိုတာမသိနိုင်တဲ့အခြေအနေဖြစ်နေကြတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအစည်းအဝေးအဖွဲ့ WFP ကပြောလိုက်ပါတယ်။အစားအသောက်လိုအပ်ချက်တောက်လျှောက်မြင့်တက်လာနေချိန်မှာလူသားချင်းစာနာတဲ့ထောက်ပံ့ငွေတွေလည်းထဲပါလာနေတယ်လို့ WFP ခေါ်ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့အကြီးအကဲကပြောပါတယ်ရမုံငွေမလုံလောက်တော့တဲ့အတွက်အစားအသောက်ထောက်ပံ့မှုတွေကိုရှော့ချဖြတ်တောက်ခဲ့ရသလိုနောက်ထပ်လည်းဖြတ်ရမယ့်အခြေအနေဖြစ်တယ်လို့ WFP အမှုဆောင်ဒါရိုက်တာစင်ဒီမကိန်းကကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်။ကိုလန်သားဖြစ်တဲ့ထင်ကြရအမေရိကန်ထက်လွတ်တော်အမတ်ဟောင်းဂျွန်မကိန်းရဲ့ဇနီးဖြစ်သူစင်ဒီမကိန်းကလက်ရှိဖြစ်စဉ်နဲ့ရေရှည်ဖြစ်လာမဲ့အကျတဲတွေကြောင့်အစာရေစာလိုအပ်မှုပုံမကြီးမားလာမယ်လို့သတိပေးခဲ့ပါတယ်။နိုင်ငံပေါင်း50ကျော်ကလူသားလုံး48သန်းဟောင်းငါမခေါင်းပါမှုအခြေအနေရောက်ဖို့ခြေတလန်းလောက်သာလိုတော့တယ်လို့လည်းထောက်ပြခဲ့ပါတယ်ခင်ဗျာ
။ဟာရီကိန်းမွန်တိုင်းလီဟာအပူပိုင်းဒေသမွန်နိုင်ငံတစ်ခုအဖြစ်နဲ့ကနေဒါနိုင်ငံ Nova Scotia ဒေသကိုဒီကနေ့မနေ့အစောပိုင်းမှာဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့မွန်တိုင်းရဲ့ဗဟိုချက်မှတ်ကဝင်နေသေးပြီးအပြင်းနဲ့မွန်တိုင်းကြီးတစ်ခုဖြစ်လာမယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားကြပါတယ်။အမေရိကန်အမျိုးသားမွန်တိုင်းဌာနကတော့ဒီမွန်တိုင်းဟာမင်းပြည်နယ်ရဲ့တောင်နဲ့အရှိတောင်ဘက်မိုင်220အကွာလောက်ကိုရောက်နေပြီးအခုချိန်မှာတနအီကိုမိုင်80နှုန်းနဲ့တက်ခတ်နေတယ်လို့ဆိုပါတယ်ဒီဟာရီကိန်းဝင်ရောက်မဲ့လမ်းကြောင်းဖြစ်တဲ့အမေရိကန်ပြည်ထောင်စုကနယူးအင်္ဂလန်လို့ခေါ်တဲ့အရှေ့ပိုင်းပြည်နယ်6ခုနဲ့ကနေဒါအရှေ့ခြမ်းကဒေသခံတွေမိုးတဲပြည်လေပြင်းတက်ခတ်နေတာကြောင့်ပြည်သူတန်းပေါင်းများစွာအတွက်လည်းမွန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်အမေရိကန်အရှေ့ဘက်ခြမ်းမက်ဆာချူးဆက်နဲ့မိန်ပြည်နယ်တွေမှာတော့အရေးပေါ်အခြေအနေတွေကိုကြေညာထားပါတယ်ခင်ဗျာ
The Voice of America, VOA.
နောက်ဆုံးရသတင်းတွေကိုကိုစုံနိုင်တဲ့ကျွန်တော်ရန်နိုင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ KNB နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်ထိုင်းမြန်မာနယ်စပ်ကစစ်တပ်အခြေစိုက်စခန်းတစ်ခုဖြစ်တဲ့ရေရယောက်စခန်းကို KNLA ကရင်မျိုးသားလွမြောက်ရေးတပ်မတော်တပ်ရင်း18နဲ့ PDF ဦးပေါင်းတပ်ဖွဲ့တွေကစက်တင်ဘာ14ရက်နေ့ကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။စီရေးရပြီးကကြားတဲ့တပ်စခန်းကနေလက်နက်အများပြားနဲ့သိမ်းစီရရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်အမျိုးသားအစည်းအရုံးဒူပလာယာခရိုင်ကော့ကရိတ်မြို့နယ်တဲကစစ်ကောင်စီရဲ့စီရေးရပြူဟာကြားတဲ့စခန်းတစ်ခုဖြစ်တဲ့ရေတရောက်စခန်းကို KNLA ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်တပ်ရင်း18နဲ့PDF ပူးပေါင်းတပ်ဖွဲ့တွေကစက်တင်ဘာလ14ရက်နေ့မနေ့ကသိမ်းယူခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပြပါတယ်
။ဒီရေကြောင်းစခန်းကိုကျွန်တော်တို့ဒီ KNLA တပ်ရင်း18နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဟာကျွန်တော်တို့ဒီစက်တင်ဘာလ14ရက်နေ့မနေ့9:55နေ့စတင်တိုက်ခိုက်ခဲ့တာကျွန်တော်တို့နိုင်ယူဘက်အတွင်းမှာပဲဗောလေစခန်းကိုလည်းကူစားပဲသိမ်းပိုက်နိုင်ခဲ့တယ်။အဲစခန်းမှာလည်းလည်းနဲ့ဒီရဲ့ညောင်များစွာလဲတင်းကြီးရမိတယ်။စကားစဘက်ကစစ်ပြည်ရန်အူလောက်ကြဆုံးပြီးထိခိုက်ဒဏ်ရာနဲ့ဇန်နဲ့ရေဘော်တွေကထွက်ပထမလက်ပြုတ်ပြီးထွက်ပြီးသွားတယ်။ကျွန်တော်တို့ဘက်ကတော့၃ယောက်ဇန်ရာကလည်းတူကတော့အသက်ပြေးသွားတာပေါ့နော်။တိုင်းပြည်တော်တက်ပြေးသွားတယ
်။ဒီစခန်းဟာစစ်ရေးပြူဟာရအရေးပါတဲ့စခန်းတစ်ခုဖြစ်ပြီးလက်နက်ကြီးငယ်ကြီးစံနေအမြောက်အများတင်းစီရမိခဲ့တယ်လို့လဲပြောပါတယ်။
ကျောင်းရောစီရင်ပြလာရတော့အရေးပါတယ်စခန်းတစ်ခုပဲလေဒါကတန်းရန်ဒီဒေါနာတောင်ပြောလို့ရှောက်ပေါ့နော်ဒေါနာရှောက်မှာအချီဆုံးယူထားတဲ့အခိုင်မှာစခန်းတစ်ခုပါပဲအဲကျွန်တော်လက်နေငယ်ကြီး MA1 တို့ MA2 တို့ MA3 တို့နောက်ပြီးတော့60နမရောင်းတူနှစ်လက်အဲကျွန်တော် on RPG 7 နှစ်လက်နောက် KN ဒီနောက်စကားပြောဆက်ပြီးနောက်ပစ္စုလည်းပါတယ်ပစ္စုနှစ်လက်ပါတယ်အဲ့တော့ဒီတန်လေးကအော်ထောင်းကျော်ပေါ့နော်မိုင်းမင်းမိုင်းတွေလက်ပစ်ပုံးတွေဒါအထိုင်စခန်းတစ်ခုမှာပြည်ကြီးရတယ်လက်နဲ့အင်အားတွေပဲလေ
စစ်ကောင်စီရဲ့ရေရောက်စခန်းလက်လွတ်လိုက်ရတဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီရဲ့တပ်စခန်းတွေတစ်ခုပြီးတစ်ခုလက်လွတ်ခဲ့ရပြီးတဲ့နောက်စစ်ကောင်စီဘက်ကလည်းကရင်ပြည်နယ်အတွင်းမှာလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေနေစဉ်လို့ရှိနေပြီးကရင်ပြည်နယ်အတွင်းကဒေသခံတွေထိခိုက်ပျက်ဆုံးတာဒဏ်ရာရတာတွေလည်းမကြာခဏဖြစ်ပေါ်နေပါတယ်ရှင
်စစ်ကောင်စီရဲ့ရေဒီယိုစခန်းကို KNL နဲ့ PDF ဦးအောင်တပ်ဖွဲ့တွေတိုက်ခိုက်သိမ်းယူခဲ့တာနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ခဲ့တာပါအခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒုအသံစီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးမှုနဲ့ထောင်ချပြီးပြန်လွတ်လာကြတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေလူမှုအတိုင်းဝိုင်းထဲမှာပြန်ဝင်ဆက်နိုင်ဖို့ကြိုးစားတဲ့အခါမှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုတော့ Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်တို့အသံစီစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒီရက်ချင်းတွေကတော့ကျွန်တော်တို့စီးပွားရေးရတော့လုံးဝသာထူးကြပါဘူး။ကျွန်တော်တို့အိမ်တော်ကိုယ်ဝါတယ
်။တွားလို့ရှိရင်လည်းမလုံခြုံဘူး။အိမ်ရင်လည်းမလုံခြုံဘူး။
ကျောင်းမဒီနိုင်ငံချင်းတွေကဒီအချင်းတွေကနေလွတ်လာတဲ့အချင်းထောင်တွေကနေလွတ်လာပြီးရဲ့အချိန်မှာဆိုအချင်းထောင်တွေကိုပြန်ရောက်သွားတာပဲ
မြန်မာနိုင်ငံကအချင်းထောင်တွေကဘဝမှာရနိုင်စရာအကောင်းဆုံးကတော့ပြည့်ကျက်နေတဲ့အချင်းသားတွေနဲ့ပြင်းရည်ညီငွေစရာကောင်းတဲ့နေရက်တွေဖြစ်ပြီးတော့အဆိုးဆုံးကတော့လူမဆန်တဲ့အနိုင်ကျင့်နှိပ်စက်မှုတွေဖြစ်ပါတယ်လိလသူတွေကတော့နိုင်ငံရေးအချင်းသားအများအပြားဟာစိတ်ဓာတ်ရပြင်းထန်စွာရတဲ့ယောဂါခံစားရနိုင်ခြေရှိတယ်လို့ဆိုကြပါတယ်။ဒီလိုစိတ်ထိခိုက်မှုများနေတဲ့အခြေအနေမှာပဲထောင်ငါထွက်လာကြတဲ့အခါအကျဉ်းသားတွေဟာသူတို့ရဲ့ပတ်ဝန်းကျင်အတိုင်းဝိုင်းမိတ်ဆွေတွေဒါမှမဟုတ်လုပ်ဖို့ကင်ဘက်တွေစီကနေဖယ်ချင်ခံရတာမျိုးတွေလည်းရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
တောင်ငန်းကိုထောင်ချသွားပြီဆိုတဲ့ကလူမထောင်ဆိုတဲ့အရာကဟိုကိုဆိုလဲဟိုထောင်ထွက်လာတဲ့လူတယောက်ထောင်ချထားတဲ့လူတယောက်ဆိုလို့ရှိရင်ကိုလည်းနည်းနည်းတော့မြန်မာလူမျိုးတွေအများအဖောင်ရှုပ်ခြင်းတဲ့သဘောမျိုးကတော့ရှိတာပေါ့နော်သူကသူဘာအမှုရယ်ဘာပုံမှန်ရယ်ပဲကြကြပေါ့အမားတို့ကကျတော့ဒီလုံလဲဆုံးရှုံးသွားတဲ့ခါကျတော့ဒီဝေကြီးပြဿနာကြီးဖြစ်လာတယ်နောက်တစ်ခါဟိုပူဝါထောင်ထဲမှာသွားနေလိုက်ရတယ်ထောင်ထွက်လာတဲ့ခါကျတော့ပူပောင်းနေကြတယ်ဒီလိုမျိုးပောင်းနေဆက်ဆံကြီးပောင်းသေးနေလေမိတ်ဆွေကြီးလေဆုံးရှုံးသွားတယ်အဆက်အသွယ်ပြတ်သွားတယ်ကွာအဆက်အသွယ်ပြတ်သွားတယ်နောက်ကိုနဲ့ဟိုစိတ်တူကိုတူဆိုတဲ့ဟာမျိုးကြီးကဒီကာလမှာရံကွဲထွက်လာကြတယ
်မက်ရှိကအရင်တုန်းကပုဂ္ဂလိကအကြောင်းတစ်ခုမှကျောင်းဆရာမတူဖြစ်ခဲ့ပါတယ်သူ့အမျိုးသားကတော့အစိုးရဝန်ထမ်းတူပါ2021ဖေဖော်ဝါရီလမှာစစ်အာဏာသိမ်းလိုက်ချိန်မှာတော့သူတို့နှုတ်စလုံးကအာဏာသိမ်းတာကိုစန့်ကျင်တဲ့အကြောင်းဆိုရှယ်မီဒီယာတွေပေါ်မှာရေးသားပြောဆိုတာတွေလုပ်ခဲ့ပါတယ်။အကျိုးဆက်ကတော့အာဏာသိမ်းပြီလအနေငယ်အကြောင်းပါပဲ။သူတို့နှုတ်စလုံးကိုမမှန်မကန်သတင်းအမှားတွေဖြန့်ဝေတဲ့ဆိုပြီးစစ်တပ်ကဖမ်းဆီးခဲ့ပြီးနိုင်ငံတော်အကြီးအကဲပြက်စီမှုပုံမှန်505ကကြီနဲ့တရားစွဲဆိုထောင်ချခံခဲ့ရပါတယ်။အဖမ်းခံအချိန်မှာသူတို့ရဲ့တနစ်အရွယ်သမီးငယ်ကိုမိဘဆွေမျိုးတွေနဲ့အတူထားရခဲ့ကြရပါတယ်။အဲ့လိုနဲ့ထောင်ကြပြီးတနစ်ခွဲနိဗ္ဗာန်အကြာမှာတော့မက်ရှူရီတရားလူငင်းချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒါပေမဲ့သူ့ရဲ့ဘဝကတော့အရင်ချင်းနေနဲ့မဆိုင်အောင်ပြောင်းပြန်ဖြစ်ခဲ့ရပါပြီ။သူ့ပြန်လုလုဖို့ကြိုးစားတဲ့အခါမှာအရင်ကအလုလုခဲ့တဲ့အကြောင်းကတာဝန်ရှိသူတွေဟာမက်ရှူရီကိုဆက်ပြီးအလုခန့်ရင်စစ်ကောင်စီဘက်ကအကြောင်းမှလာပြီးစစ်စစ်မင်းမျက်နှာတွေရှိလာနိုင်တယ်ဆိုပြီးအလုဆက်ခံဖို့မဖြစ်နိုင်ကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။မက်ရှူရီအတွက်ကတော့စာတင်တဲ့အလုဟာသူဝါဒနာပါပြီးချစ်မြတ်နိုးတဲ့အလုပ်တစ်ခုဖြစ်တာကြောင့်တခြားအလုပ်နဲ့အသက်မွေးဖို့ဆိုတာမျိုးသူလုံးဝမစဉ်းစားထားခဲ့ပါဘူး။ဒါပေမဲ့အခုတော့မိသားစုစာဝတ်နေရေးအတွက်ဝင်ငွေတစ်ခုရဖို့ဈေးရောင်းရင်းအသက်မွေးနေရပါတယ်။မရှိရတဲ့အတွက်သူကြုံတွေ့နေရတဲ့အခက်အခဲတွေကိုတိုင်ပင်ပြောပြလို့ရနိုင်မယ့်တခြားဘသူမှလည်းမရှိဘူးလို့ဆိုပါတယ်။
ဘလူကားကြောင့်လူလူနေနဲ့ဒေါသထွက်နေတယ်လူလူနေနဲ့စိတ်တိုင်းမကြပါဘူး။ကိုအကြောင်းတွေကိုလည်းပုံပုံလေးလေးဖွင့်လို့မရဘူးပုံပုံလေးတိုင်မီလို့မရဘူးအပေါင်းမင်းနေရာလည်းမျိုးတွေပါလေဆိုတော့အပေါင်းမင်းနေရာလည်းလက်တလုံးမှာကိုကိုစက်သွယ်လို့ကိုကအရန်ခက်ခဲသွားကြတယ်ဟိုစက်သွယ်မလုံးချင်ကြတော့ဘူးဒီငုံသွားတဲ့ခါကျတော့တယောက်ခဲဟိုတယောက်ခဲခီးရှင်းရတာပေါ့ပြဿနာကြီးဆိုတော့စိတ်လူမကြမှုတွေကတော့ရှိနေတာပေါ့
ကိုနေအောင်ကတော့သူထောင်ကြခဲ့ရတာကြောင့်သူ့ရဲ့စီးပွားရေးနဲ့အိမ်တော်ရေးနှစ်ခုစလုံးမှာဆုံးရှုံးမှုတွေကြုံခဲ့ရပါတယ်။2021ခုနှစ်အတွင်းမှာသူဖမ်းဆီးခံခဲ့ရပြီးဆိုရှယ်မီဒီယာပေါ်က post တစ်ခုနဲ့ NUG ကိုထောက်ပံ့တယ်ဆိုပြီးဆွဆွဲပြီးမက်ရွှေကြီးလိုပဲရာဇသက်ကြီးပုံမှန်905နဲ့တရားစွဲဆိုထောင်ချခံခဲ့ရပါတယ်။အိမ်နောက်မကြသေးခင်လပိုင်းကမှသူထောင်ကနေပြန်လွတ်လာခဲ့တာ
ပါ။ဒီရဲ့အခြေအနေကတော့ကျွန်တော်တို့စီးပွားရေးရတော့လုံးဝဆောက်ထုတ်ကြရတယ်။ကျွန်တော်တို့အိမ်တော်ကွင်းသွားတယ်။ကျွန်တော်မျိုးသမီးကဝန်ထမ်းဖြစ်တယ်ပြရပြင်ကြောပြထားတာတော့ကျွန်တော်နိုင်ငံဘူးတွေထောင်ကြတာဖြစ်တဲ့အတွက်ကျွန်တော်လည်းဆက်ပေါင်းနေလို့ရှိရင်ဒီသူ့အလုပ်ကိုထိရမယ်ဆိုတော့ဘာသာဆိုတော့စကားလုံးနေတယ်ကျွန်တော်ကွာခိုင်းတယ်ကျွန်တော်ကွာပြီးလဲရတယ်ဒီအခုကျွန်တော်ဆိုအိမ်တော့မကွဲသွားတာပေါ့
နိုင်ငံချင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့အစည်းအဝေးမှာတော့စစ်အာဏာသိမ်းပြီးချိန်ကနေစလို့လူပေါင်း 24,000 ကျော်ဖမ်းဆီးထိန်းသိမ်းခံရပြီးနိုင်ငံတော်ကအကျဉ်းထောင်တွေမှာအကျဉ်းချခံထားရတယ်လို့ဆိုပါတယ်နောက်ဆုံးရတဲ့အချက်လက်တွေအရအဲ့ဒီထဲကလူပေါင်း 19,400 ကျော်ဟာအခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရဆဲလို့သိရပါဗျ။ကိုထူးဝေကနိုင်ငံရေးအကျဉ်းသားတွေကိုထောင်ဝင်စာပို့ပေးတာနဲ့သူတို့မိသားစုတွေရဲ့စာဝတ်နေရေးအခက်အခဲနဲ့ကျန်းမာရေးပြဿနာတွေကိုကူညီပေးနေတဲ့ Eat My Head အဖွဲ့ရဲ့တီထောင်သူတူဖြစ်ပါတယ်။သူ့ရဲ့အတွေ့အကြုံအရစစ်ကောင်စီရဲ့ဖမ်းဆီးတာခံရပြီးဆိုတာနဲ့မိသားစုမှာပုံမှန်လက်ပတ်နေတဲ့အခြေအနေတစ်ခုပျက်စီးသွားပြီးတချို့မိသားစုတွေမှာဆိုရင်စီးပွားပြတ်တာထိအဆိုးဆုံးကြုံကြရတာတွေရှိနေတယ်လို့ဆိုပါရယ်။ဒါပြင်ထောင်ကပြန်လွတ်လာသူတွေမှာလည်းပတ်ဝန်းကျင်အတိုင်းအဝန်းကလက်မခံတော့တာမျိုးတွေလည်းကြုံရတာရှိတယ်လို့ဆိုပါရယ်
။ဒီလူလူသမိတ်တိုက်ပွဲတွေမှာအများဆုံးပါတဲ့လူတွေကအစီကံလူရင်းသားတွေများတယ်။အဲ့ဒီမှာကျွန်တော်တို့တော်လိုင်းစာဝတ်ဒီမြို့ပြလို့စာမှုတွေပါရရှိပြီးလူလူတိုက်ပွဲပုံစံမျိုးနဲ့ငင်းချင်းချင်းဆန္ဒပြပြီးတောင်းဆိုတယ်။အဲ့လူတွေတော့ကျွန်တော်ထောင်ထဲကိုရောက်သွားတယ်။ကျောင်းတော်သူတို့တွေကိုပြန်ပြီးလွတ်လာတဲ့အခါမှာသူတို့စိတ်ရုံအလွတ်ရုံညာသူတို့ပြန်ပြီးတော့လက်မခံတော့တာရှိတယ်။ပြောမစို့ဟို black list scene တွေကိုတွန်းလိုက်တာလည်းတူတယ်။တချို့ဆို block scene ဆိုလဲဆိုသူတို့ရဲ့ bank account တွေပါတယ်။တခါတည်းပိတ်လိုက်ပြီဆိုတယ်။ဆိုတော့ခုနောက်ပိုင်းအဲ့လူကြီးကမလွတ်လာရတယ်ဆိုတော့ဟိုလမ်းဘေးမှာဈေးရောက်ရတဲ့သူဖြစ်လာတယ်။အကျုံအကြပန်းအလွတ်လွတ်ရတဲ့သူဖြစ်လာတယ်ပေါ့။အဲ့ဒီလောက်ထိကျွန်တော်တို့အရှင်ကြီးစူးစူးသွားတယ်ပေါ့။
ဒ KSS ဆရာနာရှင်တွေလက်ထက်နိုင်ငံအကျဉ်းသားတွေကိုပုံစံအမျိုးမျိုးနဲ့ဖိနှိပ်ခဲ့တာတွေရှိတယ်လို့အခုဆရာနာရှင်လက်ထက်မှာလည်းအရင်တိုင်းပုံစံတူဖိနှိပ်တာမျိုးတွေရှိနေတယ်လို့ AABB ကသူတို့ရဲ့တွေ့ရှိချက်တွေကိုကိုကားပြီးပြောဆိုပါတယ်။ပုံစံမျိုးမျိုးနဲ့အကျဉ်းထောင်တွေကပြန်လွတ်လာကြပေမဲ့ပြင်ပမှာလွတ်လွတ်လပ်လပ်နေထိုင်ခွင့်မရဘဲအကြောက်တရားတွေနဲ့နေထိုင်နေရတယ်လို့ပတ်ဝန်းကျင်နဲ့ပြန်ပြီးဝင်ဆက်နိုင်မှုလည်းအတော်လေးရုန်းကန်ကြတဲ့အနေထားလို့ AABB ရဲ့တာဝန်ရှိသူတူကဒုအတန်ကိုပြောပါတယ်။
နည်းနည်းလေးဟိုအခြေအနေမကောင်းတာနဲ့ဒီဆေးဥစုကနိုင်ငံချင်းသားတွေပြန်ဖမ်းတာတချို့ဆိုလို့ရှိရင်လူမျိုးချင်းကိုလည်းလွတ်လိုက်တယ်အခုလွတ်တယ်အခုထောင်ပူးကမှနေပြန်ဖမ်းတဲ့ကိစ္စမျိုးတွေတော့ကြုံနေရတယ်ပေါ့နော်ဒါမှမဟုတ်ဒီနိုင်ငံချင်းသားတွေကဒီအချင်းတွေကနေလွတ်လာတဲ့အချင်းထောင်တွေကနေလွတ်လာပြီးတဲ့အချိန်မှာဆိုအခြေထောင်တွေကိုပြန်ရောက်သွားတာပဲအဲသူတို့ရဲ့ရက်တိရေးအတွက်လောက်ကန်စားတော့ဖို့ဆိုတာလေအခြေအနေမပေးဘူးပေါ့နော်
ကိုနေအောင်အတွက်လည်းအချင်းထောင်ကပြန်လွတ်လာတယ်ဆိုပေမဲ့လည်းလွတ်လပ်မှုကိုမခံစားရပဲတခုခုကန့်သက်ချုပ်ချယ်ထားသလိုခံစားရတာမျိုးရှိနေတယ်လို့ဆိုပါရယ်ဥပမာဆိုရင်သူမျိုးတွေသွားတဲ့အခါမျိုးမှာအရှိမစစ်စေးရီရှိနေရင်အဲ့နေရာကိုမဖြတ်ရဲတာကြောင့်ပြန်လှည့်ခဲ့ရတာမျိုးတွေရှိပြီးအခုချိန်ထိလုံခြုံတယ်လို့မခံစားရသေးဘူးလို့ဆိုပါရယ
်ဟုတ်သူကကျွန်တော်တို့ရက်ွက်တဲ့ဗန်ဒီတာဆိုကျွန်တော်တို့စောင့်ကြည့်နေပြန်လို့ရအများကြီးကျွန်တော်တို့ကဘယ်လိုပဲအသက်ရှူရအောင်ပါသူများပြန်သူအဲ့ပြလုံးလို့ကြည့်ပြီးရှိနေရတယ်အေးဟိုဝင်ထွက်လာပြီးတော့ကျွန်တော်တို့ဘာကြီးလုပ်လဲဘာကြီးလဲအဲ့လိုစောင့်ကြည့်ခံရတဲ့အနေထားပေါ့နော်ကျွန်တော်တို့လောက်ခါသာဆိုလို့ရှိရင်ဝေဒီမဲ့လည်းပြန်ဖောင်းလို့ဆိုအစီအစဉ်ကမြင့်ရှိတော့ဘယ်လိုလဲမှအပြင်သွားလာတော့တို့ဘာမှပြန်မလုပ်ဖက်လိုက်မလားဟဲ့ဆိုတော့အတူကြီးနဲ့တော့သွားတယ်ကြီးကျက်စားတော့သွားလာတယ်စားလေးမကြောက်ဘူးအိတ်လည်းကောင်းမကြောက်ဘူးဝေဒီမဲ့လည်းပြန်ဖောင်းလို့အတူကြီးဆိုတော့ဆက်စပ်နေတဲ့ကောင်ကျင်းလေးက
ဒီလိုခံစားမှုမျိုးမက်ရွှေကြီးနဲ့အလားတူခံစားနေရပါတယ
်သွားလို့ရှိရင်လည်းမလုံးချုံအဲ့ရင်လည်းမလုံးချုံဝဆိုင်ကလေးကကားတန်းဆာရီပေါ့နော်ကိုယ့်ရဲ့တိုက်ခိုင်းရှိကိုယ့်ရဲ့ခြံရှိကိုယ့်ရဲ့အင်းရှိအဖက်သွားရင်တော့မှဟိုကိုယ့်ရဟန်ခံကြရတဲ့လူဆိုတော့ဟုတ်ဗာလေးပေါ့ငါတို့များလားငါတို့နေလာတော့ဆိုင်မလားငါတို့ဦးမြလာပြန်စစ်တာလားငါတို့ဦးမြလာပြန်ဖမ်းတာလားအဲ့လိုမျိုးတွေပေါ့နောက်ဆုံးပဲကွာဒီဖုန်းတုံးနေတော့မှဟိုစစ်ကမလုံးချုံဘူးလို့အဲ့လိုမျိုးတွေဖြစ်နေတာ
ထောင်ကလွမြောက်လာပြီးနောက်ပိုင်းမက်ရွှေကအခြားနေရာတဲ့တစ်ခုမှာပြောင်းရွှေ့နေထိုင်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူ့ပတ်ဝန်းကျင်ကသူတွေကိုယုံကြည်လို့ရရဲ့လားဆိုတာမျိုးသူကိုယ်တိုင်တော့မသိနိုင်တော့တာကြောင့်လို့ဆိုပါတယ်။ဒါပေမဲ့အခုထိတိုင်လူတွေကိုမယုံရဲတဲ့စိုးရိမ်စိတ်တွေသူ့မှာရှိနေသေးပါ။ထောင်ချခဲ့ရပြီးနောက်စာဆက်ပြီးမတင်နိုင်တော့တာကြောင့်သူ့ရဲ့ဘဝရည်မှန်းချက်ပန်းနိုင်လဲပျက်စီးသွားခဲ့ရပါပြီ။ဒါပေမဲ့အခုလိုကြုံတွေ့ခဲ့ရပေမဲ့လည်းသူ့ရဲ့လုပ်ရအပေါ်နောင်တရတာမျိုးတော့မရှိဘူးလို့မက်ရွှေကဆိုပါတယ်။
လောင်းသားရတဲ့စိတ်ကတော့အမားမရှိဘူး။ဘာဖြစ်လို့လဲဆိုတော့ဒါကအမားရဲ့ဆုံးရှုံးမှုဟုတ်တယ်အမားမှာဟုတ်တယ်မှန်တယ်အမားအကုန်လုံးနှီးပါလို့လုပ်ငန်းတွေရောဒီဟိုမိဖင်ဒီအပေါင်းအသင်းဆက်ဆံမှုတွေရောငွေရေးကြေးအပိုင်းကဏ္ဍတွေရောအမားအများကြီးဆုံးရှုံးသွားတယ်မှန်တယ်ဟိုဒါပေမဲ့အမားလောင်းသားတော့မရဘူး။ဘာဖြစ်လို့လဲဆိုတော့ဒီတော်လန်ကြီးနဲ့ပတ်သက်ပြီးဒီရေးကင်းနေနဲ့ပတ်သက်ပြီးတော့အမားထက်ဆုံးရှုံးနေတဲ့သူတွေအများကြီးအမားမြင်နေရတယ်လေ။တွေ့နေရတာကတော့အမားဆုံးရှုံးပြီးတော့အမားပေးလိုက်တဲ့အရာလေးကဟိုသူတို့နဲ့ရှင်မယ်ဆိုရင်တော့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပြုတ်ပေးတာတွေကိုလည်းကြိုဆိုပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Day ကပံ့ပိုးပေးထားတာဖြစ်ပါတယ်။ဒိုတန်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မဲ့ဒိုတန် Podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
Frontier မြန်မာဝိုင်းတော်သားတွေတိဖြတ်စီစဉ်တင်ဆက်တဲ့ဒုအသံစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့နိုင်ငံရေးမှာလူမျိုးရေးကိုအဓိကထားသင့်လားဆိုတဲ့ဒီအပိုင်းနှစ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။လူမျိုးအခြေခံနိုင်ငံရေးဟာဒီမိုကရေစီပုံစံအသွင်ပြောင်းပြီးနိုင်ငံရေးတဲ့ဝင်မလာနိုင်ပါဘူးလား။ American ပြည်တော်စုကောက်တန်ကောလိပ်ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံကဆက်ဆံရေးပါမောက္ခဒေါက်တာထွန်းမြင့်နဲ့ဦးတမောင်သန်းကမေးမြန်းပြီးတော့ဒီမိုကရေစီလူခွင့်ရဲ့ခေပြိုင်ကဘာအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
။လူမျိုးရေးပြဌာန်းနိုင်ငံရေးလားလူခွင့်ရေးပြဌာန်းနိုင်ငံရေးလားဆိုတဲ့မိကမို့ America နိုင်ငံ Carlton College နိုင်ငံရေးသိပ္ပံနဲ့ PP ဆိုင်ရာဆက်ဆံရေးဘာသာရပေါ်မောက်ခ Dr. ထွန်းမြင့်နဲ့ကျွန်တော်တို့ပထမအပိုင်းကိုရင်ပတ်ကဆွေးနွေးတင်ပြခဲ့ကြပါတယ်။အမိုင်းချောင်းအနေနဲ့ပတ်သက်ပြီးဆရာကပြောတဲ့အခါတခင်တွေနဲ့စခဲ့တဲ့မြမတက်မတော်ကိုဆရာဘာများပြောချင်ပါတလဲလို့ကျွန်တော်ကမေးမြန်းခဲ့ပါတယ်။ဘာကြောင့်လဲဆိုတော့အခင်ဆိုဒီမှာလူတိုင်းအခွင့်အရေးကိုရရှိပိုင်ဆိုင်ရာနဲ့လူတိုင်းလူတိုင်းလူလူနေထိုင်နိုင်ရန်ကြံစည်အားထုတ်သူတိုင်းကိုသခင်ဟုခေါ်သည်လို့အဓိပ္ပာယ်ဖွင့်ဆိုသခင်ဘွဲ့ကိုခံယူခဲ့ကြတာကြောင့်ပါသခင်တို့ရဲ့ပါတီဒုပမာအစည်းအုံးဟာလူလိုက်ရေလှုပ်ရှားမှုကာလမှာမကြာခဏဆိုသလိုပဲမြမာတွေလူစားဝင်ရေးကိုစောခဲ့ကြတာကြောင့်ပါဆရာဦးထွန်းမြင့်ကမြမာတပ်တော်ကိုအခုလိုပြောခဲ့ပါတယ
်ခုနဟေဒီနိုင်ငံရဲ့တော်လိုင်းအရေးကြီးတယ်အခုကျွန်တော်တို့အရှေ့အာရှမှာဆိုရင်ဒီနိုင်ငံရဲ့1917ခုနှစ်ဒီတော်လှန်ရေးအရေးကြီးတယ်အဲ့ဒါလေးကိုချိန်ကြည့်မယ်ဆိုလို့ရှိရင်မြမတက်မတော်ကသခင်တကယ်ဖြစ်စေခြင်းနဲ့ဆိုလို့ရှိရင်တက်မတော်အနေနဲ့အဲဒီနိုင်ငံကြီးကနေပြီးတော့ထွက်ပြီးတော့ဒီလုံခြုံရေးနိုင်ငံတော်လုံခြုံရေးကိစ္စကိုပဲဆက်လက်ပြီးတော့စဉ်းစားမှာဖြစ်တာ baseline ဟိုရှင်းရှင်းလေးကိုမြင်ရမယ်အချက်ဖြစ်တယ်တောင်ဆန်းစုကြည်တို့ဦးမင်းတို့တမရီဦးမင်းတို့ဥဆောင်ခဲ့တဲ့ဆိုကနေပြီးတော့ဒီ2020ရွေးကောက်ပွဲမှာတိုင်ခင်144reform လုပ်မယ်ဆိုတဲ့အချက်တရားစာပေါ့ဗျာဒီကွန်ချီကံဥပဒေပြောင်းမယ်ဆိုတဲ့အချက်ကဒါတွေကိုကျွန်တော်တို့သူ့အတူတပြေးနဲ့လွတ်ပေးပြီးတော့တက်မတော်အသိခါရှိရှိနဲ့နောက်ဆုတ်ပေးနိုင်တဲ့လမ်းကိုနိုင်ငံရေးရာလမ်းကထောက်ထွက်နေပြီဒါအဲ့တော့အဲ့ဒါကိုအရင်ဆုံးသူတို့ baseline နားလည်ရမှာဖြစ်တယ်ဒါပေမဲ့အခုလက်ရှိအခြေအနေမှာတက်မတော်ဆိုတဲ့ institution ရဲ့သိခါနဲ့တက်မတော်ရဲ့လက်ရှိအနေအထားကသူတို့လင်းလေးတွေပါလေတော့ကြံကောင်းကြံနေလိမ့်မယ်နောက်အခုခိုင်ရဲတဲ့သူတို့ရဲ့နောက်ကစီးပွားရေးရာမလုံးနဲ့ပြောင်းနေတယောက်ဘယ်လိုပြောမလဲဒီမိုကရေစီရရင်တော့သူတို့ဘဝတွေပျက်စီးသွားနိုင်လို့ကြောက်တဲ့တရားနဲ့ခိုင်လုံပြီးတော့ညီညွတ်ညွတ်လေးရှိနေတဲ့လူတစုတော့ရှိကောင်းရှိလိမ့်မယ်ဒါမှလည်းတက်မတော်ဆိုတဲ့ခုနက institution တစ်ခုလုံးကိုအသက်ဖတ်ဆဲဖို့ဆိုတော့မလွယ်တဲ့အနေအထားတိပျက်စီးတဲ့ယိုယွန်းတဲ့အနေအထားတိပြည်သူကနေပြီးတော့ဆက်ရှုပ်ယွန်းရှာတဲ့အနေအထားတိရောက်နေပြီဆိုတော့သူတို့ပထမချက်ဒုတိယချက်နားလည်ရမှာဖြစ်တယ်အဲဒါလို့နားလည်တယ်ဆိုလို့ရှိရင်တကယ်သခင်စိတ်ရှိတဲ့မြမတက်မတော်တွေမှာရှိတဲ့ဒီစစ်သားကနေဗိုလ်ချုပ်ဆင်ရှိတဲ့လူတွေနဲ့ဘာလုပ်ရမလဲဆိုလို့ရှိရင်အဲ့ဒီကိစ္စကိုဘယ်လိုရှင်းမလဲသူတို့အနေနဲ့ကျွန်တော်တို့ရှင်းနိုင်တဲ့နည်းလမ်းတွေအများကြီးခုနကဥက္ကမောင်တန်သူဒီအချင်းချင်း definition ဖွဲ့တာသခင်စိတ်ကိုရှင်းပြဆိုရင်သခင်ဆိုတာဘယ်သူလဲအောင်မနေရဘူးခုနကကိုကိုကိုကိုကျမကိုဖန်တီးခြင်းနဲ့လူမျိုးဖြစ်ရမယ်ဆိုအခု PDF ကောင်းဆောင်တွေ PDF စစ်သားတွေတိုင်းရင်းသားကောင်းဆောင်တွေတိုင်းရင်းသားစစ်သားတွေအခု NUG တဲကတချို့စစ်မှန်တဲ့တော်လှန်ရေးကောင်းဆောင်တွေဆိုလို့ရှိရင်ဒါသခင်စိတ်ရှိတဲ့လူတွေပါအဲ့တော့တမရိုတွေမှာလည်းသခင်စိတ်ရှိတဲ့လူတွေရှိတယ်ခုနကတိုင်းနိုင်ငံရေးပါတီတွေမှာလည်းသခင်စိတ်ရှိတဲ့လူတွေရှိတယ် PDF တွေမှာလည်းသခင်စိတ်ရှိတဲ့လူတွေရှိတယ်တိုင်းရင်းသားတွေအုပ်စုတွေမှာလည်းတခင်စိတ်ရှိအဲ့သခင်စိတ်ရှိတဲ့လူတွေအားလုံးစုံတဲ့နေ့ဟာတော်လှန်ရေးပြီးမဲ့နေ့ပါပဲရှင်းရှင်းလင်းလင်းနဲ့တော်လှန်ရေးဆိုခုနကတကယ့်ကိုအနာဂတ်ကလေးတွေအတွက်ကိုငင်းချမ်းရေးရရောလူလိုလူလိုဆက်ဆံရင်းခါရတဲ့စနစ်လဲပေါ်ထွန်းလာနိုင်တဲ့အခြေအနေပါပဲအဲ့ဒါနဲ့ခုနကရှိကအဲ့ဒီတာဆူခဲ့တဲ့အနေအထားမျိုးအထိကျွန်တော်ပြောလို့သုံးသပ်လို့ရတယ်သို့တော့နောက်ကျသွားပြီတက်မတော် institution အနေနဲ့သူတို့အချိန်မရှိတော့ဘူးလောလောဆယ်အနေအထားမှာအဲ့လောက်ပဲကျွန်တော်တို့ခြုံပြီးတော့သုံးသပ်လို့ရမှာ
ဟုတ်ကဲ့ဒါနဲ့ဆက်ပြီးတော့ပေါ့နော်ကျွန်တော်တို့လူမျိုးပဓာနာနိုင်ငံရေးကဒီမိုကရေစီပုံသဏ္ဍာန်နဲ့ကောမြန်မာနိုင်ငံရေးမှာပုံဖြောက်ပြီးမလာနိုင်ဘူးလားဆိုတဲ့မိကူမှာဘာကြောင့်လဲဆိုတော့ဒီဒီမိုကရေစီဆိုတဲ့သဘောကလူများစုသဘောနဲ့အစိုးရဖွဲ့ရေးဖြစ်တဲ့အခါကျတော့ဗမာလူမျိုးကလူများစုဖြစ်နေပါတယ်ဒါကလူမျိုးနိုင်ငံရေးကိုဒီမိုကရေစီဆိုတဲ့ပုံသဏ္ဍာန်နဲ့ပုံဖြောက်လာနိုင်တဲ့ဒါအအနေများတစ်ခုများဖြစ်နေမှာပေါ့နော်ဆိုတော့ဒီတောင်းကလည်းဒီမိုကရေစီပထမလားဖက်ဒရယ်ပထမလားဆိုလို့တိုင်းလားတွေကမေးခွန်းထုတ်နေကြတာလို့လည်းကျွန်တော်ထင်ပါတယ်ဆရာကဘယ်လိုထင်ပါလဲခင်ဗျာ
အဲ့ဒီဒီမိုကရေစီတဲမှာခုနကလူမျိုးရေးဒီကိုမူတည်ပြီးတော့ဖြစ်လာနိုင်တဲ့ဒီနိုင်ငံတော်ကြီးဒီမိုကရေစီနိုင်ငံတော်ကြီးပေါ်ထွန်းမလာနိုင်ဘူးလားဆိုတော့ဒီမှာကမေးတာဖြစ်တယ်အဲ့တော့အဲ့ဒီမေးခွန်းကဖြစ်လာနိုင်တဲ့လမ်းလဲရှိတယ်ဖြစ်မလာနိုင်ပင်နဲ့လူသားတယောက်ချင်းကိုစစ်စစ်မှန်မှန်နဲ့ဘယ်သူမှဆိုဒီနိုင်ငံတော်မှာရှိတဲ့လူမှန်တယ်မြတ်တရားမျှတစွာနဲ့လူလိုနေထိုင်နိုင်တဲ့ဖက်ဒရယ်ဒီမိုကရေစီပေါ်ဖို့ဖွဲ့ရလဲများတယ်ကျွန်တော်တို့ဒီသမိုင်းကိုတော်တော်လေးကြည့်ပြောမယ်ဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံမှာဒီမိုကရေစီရွေးကောက်ပွဲလို့ဆန်တဲ့ဒီမိုကရေစီဆန်တဲ့ရွေးကောက်ပွဲ၅ခုရှိခဲ့တယ်ကျွန်တော်တို့အဲ့ဒီရွေးကောက်ပွဲရက်လိုက်ရဲ့မြေပုံတွေကျွန်တော်တန်းစီကြည့်တယ်ကြည့်ရကဘာတွေ့ရတယ်လဲဆိုလို့ရှိရင်ဒီတိုင်းသားလူမျိုးစုရှမ်းဒေသတချို့မှာကလွယ်လို့ကချင်က
နှစ်မျိုးနဲ့သုံးမျိုးနဲ့လောက်ကလွယ်လို့ဒီနိုင်ငံတော်တစ်နိုင်ငံလုံးကိုပူဇော်ပြုမယ်နိုင်ငံတော်တစ်နိုင်ငံလုံးရဲ့ဒီအရေးပညာရေးစီးပွားရေးကျန်းမာရေးတကယ်ငြိမ်းချမ်းရေးကိုပူဇော်ပြုမယ်နိုင်ငံရေးပါလီမန်အမတ်တွေကိုရွေးကောက်ချင်မြောက်ထားတယ်ဆိုတာကျွန်တော်တို့အထက်လွှတ်တော်မှာရောဒီပြည်သူလွှတ်တော်မှာရောဒီပြည်ထောင်စုလွှတ်တော်မှာရောကျွန်တော်တွေ့ရတယ်ဒီပုံနဲ့ကြည့်တယ်အဲ့ဒါဘာလို့ဆိုလိုတယ်ဆိုရှင်ပေါ့နော်မြန်မာပြည်သူလူထုရဲ့တကယ်ကိုရိုးသားစစ်မှန်ပြီးတော့သခင်စိတ်ပြည့်ဝတဲ့စိတ်ဓာတ်ရှိတဲ့မြန်မာပြည်သူလူထုရဲ့တိုင်းသာပေါင်းစုံအားလုံးဟာဗမာပါဝင်တိုင်းသာပေါင်းစုံအားလုံးဟာအာရှင်းရှင်းလေးစဉ်းစားထားပါလေဒီနိုင်ငံကိုခုနဂျင်းစီတွေမျှော်မှန်းထားတယ်လို့2021ရွေးကောက်ပွဲအဲ2021ဒီအနာဒီလူတဲ့ပွဲပေါ့အနာဒီသိမ့်တဲ့ပွဲနောက်ပိုင်းမှာဖြစ်လာခဲ့တဲ့တော်လှန်ရေးရဲ့ကြံခင်းကရှင်းတယ်ခုနကအဲ့ဒီဟိုဒီလူမျိုးစုကိုအခြေခံပြီးတော့လူမျိုးရေးကိစ္စပဋိပက္ခတွေပုံမူပြီးတော့ထွန်းကားလာနိုင်တဲ့ဒီမိုကရေစီလမ်းကိုမသွားဖို့ရအတွက်မရောက်ဖို့ရအတွက်အဲဘယ်လိုပြောလဲကြံရင်းခင်ထားတဲ့ပုံတွေ့ရတယ်အဲ့တော့ဆိုလိုချင်တာဥက္ကမောင်းတာမေကွန်ကိုကျွန်တော်ပြန်ကောက်အောင်ဆိုရှင်ဖြစ်နိုင်စွမ်းရှိတဲ့လမ်းတွေရှိတယ်ဘာဖြစ်နေမဖြစ်ဖို့ကများတယ်ဆိုတာဘာကြောင့်လဲဆိုရှင်နိုင်ငံသားတိုင်းညီမနိုင်ငံမှာရှိတဲ့လူတွေအလုံးလက်ခုပ်တီးပြီးတော့တော်လှန်ရေးကိုအားပေးနေတဲ့လူတွေအလုံးနားလည်နေတယ်ဆိုတော့ကျွန်တော်အနေနဲ့သုံးသပ်ကြည့်လို့ရတယ်အဲ့တော့အဲ့ဒီနည်းနဲ့ကြည့်မယ်ဆိုလို့ရှင်မဖြစ်နိုင်ဖို့ကများတယ်အဲဒီမိုကရေစီစစ်စစ်မှန်မှန်နဲ့တကယ့်ကို
ရှင်းလင်းလင်းသွားနိုင်ပုံများတယ်ပြောလို့ရှိရင်โอเคโอเคဆိုဆရာရေနောက်ဆုံးဘင်းဟောမှာဒီကျွန်တော်တို့ဖက်ဒရယ်ဒီမိုကရေစီနိုင်ငံကိုသွားကြမယ်လို့ပြောတဲ့အခါမှာဖက်ဒရယ်ယူနစ်ကိုဒီကိုဘယ်လိုဖွဲ့စည်းမလဲဆိုတာကလည်းဒါအခြေကြီးတဲ့အကြောင်းတစ်ခုပေါ့နော်ဆိုတော့ကျွန်တော်တို့ဒီ1960ဝင်ကျင်တဲ့ကဒါရှမ်းမူလို့ပြောတဲ့ရှစ်ပြည်နယ်မူကျွန်တော်တို့တင်ခဲ့ကြတယ်ဆိုတော့တကယ်ဒီအရင်းပွားမှုတွေဖြစ်နေတဲ့ဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီလိုเนาะကျွန်တော်တို့မူတွေနဲ့မသွားခြင်းဘူးဆိုလို့ရှိရင်လူနည်းစုအခွင့်အရေးကိုကာကွယ်နိုင်အောင်ဘယ်လိုစီစဉ်ကောင်းမယ်လို့ဆရာပြောချင်ပါလဲ
တစ်ချက်စဉ်းစားမှာကဒီ group based သို့မဟုတ် ethnic based federalism နဲ့ individual ဒီလူသားတယောက်ချင်း based federalism ပေါ့เนาะဒီအဲ့ဒီနှစ်ခုစဉ်းစားမယ်ဆိုရှင် ethnic based federalism ဟာအလုံးမဖြစ်တော့ဘူးဆိုတော့ကဘာကြီးရဲ့
တိုင်းသားလူမျိုးစုတွေကိုအခြေခံတဲ့
တိုင်းသားလူမျိုးစုကိုအခြေခံတဲ့ဗမာတိုင်းသားပါဝင်ပေါ့နော်အခြေခံတဲ့ဒီလူမျိုးစုအုပ်စုကိုအခြေခံတဲ့ပြည်ထောင်စုစနစ်ကကဘာမှာခုနကရိုးတွေပုံပြီးတော့စစ်တွေဖြစ်နေတဲ့အနေထားလောက်ပဲရှိတယ်ဆိုတာဘာမှဆက်တက်တိုးတက်လို့မရဘူးမတိုးတက်ဘူးဆိုတာကျွန်တော်တို့တွေ့ရတယ်အဲ့တော့ဒီပြည်ထောင်စုကိုဖက်ဒရယ်ယူနစ်တွေကိုဖွဲ့စည်းတဲ့အခါမှာဒီလူမျိုးစုကိုအခြေခံပြီးတော့ရှစ်ပြည်နယ်ပေါ့ကဗမာပြည်နယ်ပါထည့်လိုက်တယ်ဆိုလို့ရှိရင်ခုနကကြံ့ရအဲ့တော့ဘာသွားတွေးရမလဲဆိုလို့ရှိရင်ရှမ်းပြည်နယ်မှာရှမ်းပြည်နယ်လုံးကိုယ်တိုင်က Federated State တခုဖြစ်တယ်။စကိုင်းမှာလည်းကျွန်တော်မြန်မာတကြီးပဲရှိတာမဟုတ်ဘူး။ကျွန်တော်မိတ်ဆွေတချို့လည်းဆိုလို့ရှိရင်ချင်းနေရှိတယ်၊ချင်းနေဒီကရင်နေပါတော့ရှိတယ်နော်။အများကြီးရှမ်းနေလည်းအများကြီးရှိတယ်။အဲ့တော့ပြည်နယ်တွေအားလုံးမှာကလူမျိုးပေါင်းများစွာအာသီးသန့်ပြည်နယ်ဆိုတာမရှိတလို့နေပါပါတယ်လူမျိုးအားလုံးတခုတည်းကိုဦးစားပြီးအဲ့တော့အဲ့ဒီ ethnic base နဲ့သွားတယ်ဆိုလို့ရှိရင်အဲ့ဒီပြည်နယ်ထဲမှာရှိတဲ့လူနည်းစုတွေရဲ့အပြဿနာလဲကျွန်တော်တို့ကြုံတွေ့လာမယ်အဲ့တော့ဒါတွေကိုနိုင်ငံတကာဒီ ethnic base federalism ကိုလေ့လာနေတဲ့ကျွန်တော်တို့ပါမောက်ခါတွေပေါ့ဥပဒေလုံးနေတဲ့လူတွေအနေနဲ့တွေ့ချက်ကဘာရှင်းတယ်လဲဆိုလို့ရှိရင်ဒီနိုင်ငံသားတယောက်ချင်းစီကိုအခြေခံတဲ့နိုင်ငံရေးစနစ် federal ဖြစ် federal မဟုတ်တဲ့ဒီဘ ഹു အနေထိန်းချုပ်တဲ့ပုံစံမျိုးပဲဖြစ်ဆိုလို့ရှိရင်ဒါပို့ပြီးတော့တက်ကြွကြွနဲ့သွားနိုင်တဲ့နိုင်ငံတွေရှိတယ်။အဲ့တော့နိုင်ငံသားတယောက်ချင်းစီရဲ့အခွင့်အရေးကိုမူတည်ပြီးတော့ဘ ഹു ပြုပြီးတော့တိဆောက်တဲ့ Federal ဒီမိုကရေစီပေါ်ထုတ်ရေးဟာ2021တော်လှန်ရေးနောက်ပိုင်းတော်လှန်ရေးရဲ့ဒါကြံခင်းဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်သုံးသပ်ကြည့်ရတယ်။အဲ့တော့မျိုးချစ်တဲ့သခင်စိတ်ရှိတဲ့တမတော်သားတွေဟလာသခင်ကြီးမျိုးချစ်ဆိုနိုင်ငံကြီးရှိတဲ့တက်မတော်သားတွေနိုင်ငံကြီးရှိပြီးတော့သခင်ကြီးရှိတဲ့တော်လိုင်းသမားတွေအားလုံးအဲ့လိုမျိုးလက်ခံကြရတယ်ဆိုရင်ခုနကကျွန်တော်ပြောလို့အားလုံးတို့ခေါင်းဆိုင်လာကြပြီဆိုလို့ရှိရင်ဒါတော်လိုင်းကြီးကပြီးတော့မှာပ
ါဟုတ်ကဲ့ဆရာကြီးကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပ
ါဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ American နိုင်ငံ Carlton College ကနိုင်ငံရေးသိပ္ပံနဲ့အပြည့်ပြဆိုင်ရာဆက်ဆံရေးပါတယ်ရပေါ်မောက်ခဒေါက်တာဦးထွန်းမြင့်ဖြစ်ပါတယ်ကျွန်တော်တပောင်က
ား
Democracy Lukwe in a Kevangawa season go, Utamount Danga, ten sub big air up Chibare, Machagi Maro, Ashananga season go, Tolan Bidawa Shibar.
You American than a dream and dream yenigo. Telegram Lubukoya Samina Malay Shizana Mare. You a telegram Samina Lisa.
t.me/bemisviewnewsma.join.lo/chase.yari.bashin.view.american.tangani.natown.sat.tongu.ne.september.sat.chow.ye.sat.ni.ni.nya.bai.mi.ma.ba.da.season.ni.go.lain.do.mi.da.tongu.sat.ne.ngazat.ne.lain.lam.mi.da.ti.a.ku.ze.ru.ga.ni.sat.bi.do.at.tan.lu.n.pi.ni.ba.re.gu.ro.a.sat.na.ng.ai.season.go.tou.lu.n.pi.ma.phi.ba.re. မြန်မာအနေနဲ့ထိုင်းနိုင်ငံမှာတော့ပီတာလင်ဂျာရွန်ရက်ဟာမူဖော်ဝါပါတီခေါင်းဆောင်နေရာကနေနှုတ်ထွက်လိုက်ပါတယ်။မြောက်ကိုရီးယားနဲ့ရုရှားမှာမိတ်ဆက်ဆံရေးထိုးမြင့်လိုက်ပါတယ်။တရုတ်ကအာဖဂန်နစ္စတန်နဲ့တနမာယံဆက်ဆံရေးကိုထူထောင်လိုက်ပါတယ်။ဒီလိုအကြောင်းအရာတွေကိုတော့အခုတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုယ်စုံမှုကြောကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရချီတိုဂျီပါတီမူဖော်ဝတ်ပါတီရဲ့ခေါင်းဆောင်ပြုပြင်ပြောင်းလဲရေးသမားပီတာလင်ဂျရွန်ရက်ဟာစက်တင်ဘာလ15ရက်နေ့မှာပါတီခေါင်းဆောင်နေရာကနှုတ်ထွက်လိုက်ပါတယ်။လွတ်တော်ကိုယ်စားလှယ်တဦးကပါတီကိုဆက်လက်ဦးဆောင်ပြီးအတိုက်ခံခေါင်းဆောင်အဖြစ်တာဝန်ယူနိုင်အောင်အတွက်ဖြစ်ပါတယ်လို့ပီတာကသူ့ရဲ့ Facebook
สามเณรนามายีตาเกบาเรปีเกเรเมลาสะเลเยนี่กาจุยกอกเปมาอนัญญาชิเกเปเมปีตาวินจิจุตาวินทั้นสองโบโกอะเทลลุตตอกากังวะเกเปซูไลลาสะโกเยนี่มาเปพั่วซีอุ่ชุบปงสัญญาตะยายงกะนี่ลุตตอกูซะเลผิดขึ้นโกบายุตึ้งเกบาเรอะรีเนมาเปกูซะเลอะเปกกะนี่นุ่ทะเคเซนปีตากะอะคุลุเปียวซุเกบาเรผมคิดว่าประเทศไทยเปลี่ยนไปไม่เหมือนเดิมอีกแล้วครับตั้งแต่วันที่14พฤษภาคมนะครับแล้วถ้าเกิดประชาชนชนะมาได้แล้วครึ่งทาง
เลยครึ่งทางถึงแม้ว่าผมจะยังไม่ได้ปฏิบัติหน้าที่แต่ขอให้เพื่อนสมาชิกทุกคนช่วยกันดูแลประชาชนต่อไปครับมีลาสลีเยนิกาซาลุท้ายနိုင်ငံဟာအရင်ကနေမတူတော့ပါဘူးပြည်သူလူထုရဲ့အောင်ပွဲဟာလမ်းတစ်ဝက်ကိုပဲရောက်ရှိပါသေးတယ်နောက်ထပ်တစ်ဝက်ကိုဆက်လက်ချီတက်ရပါဦးမယ်ကျွန်တော်တောင်းဆိုလိုတာကတော့လွတ်တော်ကိုယ်စားလှယ်အနေနဲ့ပြည်သူရဲ့အကျိုးကိုဆက်လက်တည်ပို့ကြပါလို့တောင်းဆိုလိုပါတယ်ဖာ Pitago Kangwe Yodengera Pipare. Lame Septem Malana set on any ma party council at Tiko Yuma Pipi. Fluto Twin Move for Web Party Nene Attack Can Council Niagani. Sele Usan Doma Pitello Pitaga Piosu Tabare. Hugo Bema Dudia Nia Yashi Gere Full Time Party Garo. Sitane Liendene Party Dineta Ponsu Pian Puebi. Party Council Sarita Towesen Ha. When you joke, Pilagabare。台南啊，马，不言呢，米达祖国，阿卡阿贵，别的，乌布里古巴，变成马路追求个的，move forward party，刚上，彼得哈，大文的讲呢，诺特克比麦，祖国的亚瑟苏达里巴，特比楼拉姆拉路，所以这里是你巴嘞。彼得讲了，祖国的呢，party呢，尼加斯勒楼上多么彼得路，Facebook嘛，也打他比。 ラメ、セプテンバラ、ナセリエネマ、バンガン、ミューレマ、スヨンジャボ、ソオ、タバレン。クロチェマベ、ディタルネ、ガバルニュー、チェンチャンリレ、ミャクリア、ガンザン、キムチョン、オンハ、ラシャゴ、セプテンバラ、サトンヤネガニ、サンガヤネ、チヨシドアビ、タマラ、ヴラディマ、プディネ、トゥソンゲバレン。
ニャクリアネ、ラシャーササンイゴ、トゥペルビアナイネ、マハビュアミャ、レトゥエペナイネ、アピ、ピャンレトゥミンライバレル、キムジョンオンアプジョスゲバレン。シバイシイ、プバンサンウェムリ、ピン、ニャクリアルアネレ、ジョルネ、アカダ、ニビニャリゴ、ラシャーガ、クニペドボドボドゥゲバレン。ニャクリアガ、タイチンピッドミャネ、サンダネデル、ジョルルルテンヤマ、ナチェンシビピピ、マアウメミンピネバレン。
Any arrangement that would improve North Korea's military capabilities would
Russia and South Korea မြောက်ကိုရီးယားရဲ့စီးရေးစွမ်းရည်ကိုမြှင့်တင်ပေးမယ်ဘလို့အစီအစဉ်မျိုးမဆိုအမေရိကန်ကဆိုရင်ပါတယ်လို့ဂျွန်ကာဘီကပြောဆိုသွားခဲ့တာပါဒါအပြင်ရုရှားရဲ့ကျူးကျော်စစ်ကိုမကူညီဖို့မြောက်ကိုရီးယားကိုတတိပေးထားပြီးဖြစ်ပါတယ်ကူညီခဲ့ရင်နောက်ထပ်ပြားပေးရေးယူမှုတွေလုပ်မှာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်ကင်ဂျွန်အွန်ကမြောက်ကိုရီးယားကိုလာရောက်လည်ပတ်ဖို့ဖိတ်ခေါ်တာကိုသမ္မတပူတင်ကလက်ခံခဲ့ပါတယ်အခုလိုအခြေအနေမှာတရုတ်ကလည်းမြောက်ကိုရီးယားနဲ့ပုံမနှဆိုင်တဲ့ဆက်ဆံရေးတိုးမြင့်မယ်လို့ပြောရေးဆိုခွင့်ရှိသူမော်နင်ကစက်တင်ဘာလ13ရက်နေ့မှာပြောဆိုခဲ့ပါတယ်။တိုက်ဆိုင်စွာပဲမြန်မာအာဏာသိမ်းစစ်ကောင်စီနိုင်ငံသားရေးဝင်ကြီးဦးတန်းဆွေဟာလည်းစက်တင်ဘာလ14ရက်နေ့မှာရုရှားနိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုအခြေအနေမှာပဲတရုတ်ဟာအာဖဂန်နစ္စတန်ကိုတာလီဘန်တွေပြန်သိမ်းပြီးနောက်ပထမဦးဆုံးတရားဝင်သံအမတ်ကြီးခန့်အပ်လိုက်တဲ့နိုင်ငံဖြစ်လာပါတယ်။စက်တင်ဘာလ13ရက်နေ့မှာတရုတ်တံအမတ်ကြီး6ရှမ်းကိုတာလီဘန်တွေကအခမ်းအနားနဲ့ကျူးဆူခဲ့ပါတယ်။2022ခုနှစ်ဩဂုတ်လကအာဖဂန်ကိုပြန်လည်သိမ်းပိုက်ခဲ့တဲ့တာလီဘန်တွေကိုအစိုးရအဖြစ်ဗဲနိုင်ငံကမှတရားဝင်အသိအမှတ်ပြုထားခြင်းမရှိပါဘူး။ကုလသမဂ္ဂကလည်းတာလီဘန်တွေကိုအသိအမှတ်မပြုဘဲရခိုင်ရွေးကောက်ပွဲနဲ့တင်မြှောက်ထားတဲ့အစိုးရလက်ထက်ကကိုယ်စားလှယ်ကိုပဲဆက်လက်ထားရှိပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကကိုယ်စားလှယ်ကိုလည်းထိုနည်းတူဆက်လက်ထားရှိပါတယ်ယူကရိန်းစစ်ပွဲစတင်ပြီးနောက်တရုတ်နဲ့ရုရှားဟာကမ္ဘာပေါ်ကလူ့အခွင့်အရေးနဲ့ဒီမိုကရေစီအရေးကိုလေးစားလိုက်နာခြင်းမရှိတဲ့အာဏာရှင်နိုင်ငံတွေဖြစ်တဲ့မြန်မာ၊မြောက်ကိုရီးယား၊အာဖဂန်၊အီရန်အပါအဝင်အာရှ၊အာဖရိကနဲ့အမေရိကတိုက်ကနိုင်ငံတွေကိုပုံမစီယုံသိမ်းသွင်းလာတာတွေ့မြင်နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်
အာရှနိုင်ငံ၏အစည်းအဝေးကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဥရုယာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုမတင်ဆက်ခင်မှာလေယာစီးပွားသတင်းများအစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုရေကြိုးရေငန်၅မျိုးစုံတင်ပို့မှုကိုတစ်ဖက်နိုင်ငံနဲ့အနည်းဆုံးဂိတ်ကနေတင်ပို့ခွင့်ပိတ်ပင်လိုက်တာဟာပို့ကုန်တွေရဲ့လက်ဆက်မှုနဲ့အရေးသွေးကိုထိခိုက်စေတယ်လို့ကုန်သည်တွေကဆိုရင်းနေကြပါတယ်။ဒီသတင်းတွေအပြင်တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်ကျဘလို့ရှိပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာဆက်ပြေးချစ်သူများရွှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချွချွန်နဲ့သူကျမမစ္စဘဲကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆက်ပြိုးနယ်စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ကိုရေချိုရေငန်၅မျိုးစုံတင်ပို့မှုကိုပိတ်ပင်မှုပေါ်ဒေသခံတွေကဝေဖန်လိုက်တဲ့သတင်းနဲ့စတင်ပါတယ်ရခိုင်ပြည်နယ်မောင်းနော့ကုန်သွယ်ရေးစခန်းကနေဘင်္ဂလားဒေ့ရှ်ကိုရေချိုရေငန်၅မျိုးစုံတင်ပို့မှုကိုပိတ်လိုက်တာဟာပစ္စည်းအရေးသေးပိုင်းကိုထိခိုက်လာနိုင်တာကြောင့်ဒီရှိမှာအခက်ခဲတွေဖြစ်ပေါ်လာနိုင်တယ်လို့နေဆက်ကုန်တွေကပြောဆိုလိုက်ပါတယ်။ရေထွက်ပစ္စည်းတွေအပြင်လေယာထွက်ကုန်ပစ္စည်းဖြစ်တဲ့ဆန်၊စကွဲ၊ပဲမျိုးစုံ၊နှံ၊မြေပဲ၊မြေပဲဆန်နဲ့ချစ်တုံညီတို့ကိုလည်းမောင်းနှောကုန်တွေရေးစခန်းကနေတင်ပို့ခွင့်မပြုတော့ဘဲစစ်တွေကုန်တွေရေးစခန်းကသာတင်ပို့ရမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကစက်တင်ဘာလ၄ရက်နေ့ကသတ်မှတ်လိုက်တာဖြစ်ပါတယ်။
မောင်တော့ကနေပူလို့ရရင်မောင်တော့ကနေဟိုပါပေါ့ဆောင်းတော့မြေမြေကျောင်းပေါ်မှာဒီနေ့ဘင်္ဂလားပူလို့မရဘူးစားစားတဲ့အစ်မဆိုလို့မနေ့ပြန်မှချမယ်ဆိုရင်ဘင်္ဂလားကိုမနေ့ပြန်သွားမှဆိုရင်ကျွန်တော်ပြဿနာမရှိတော့ဘူးအဲကောင်မောင်ခိုင်းလေးပြီးပြီကာသမားကိုတနင်္လာမင်းဆုံးတနင်္လာနေ့ဟိုပါကန်ရောက်တယ်ပေါ့စစ်တွေ့နေဆိုရင်ဥပမာဒီနေ့ကြားလိုက်မယ်နောက်နေ့ဆက်နေလို့ပဲသူဝင်မှလေဘင်္ဂလားစစ်ကန်ကိုအဲ့ဒါကြောင့်ဟိုပါပေါ့လေဒီမှာကျွန်တော်တို့တရအချင်းပြရတာကိုကျွန်တော်ဆွေးနွေးတာတော့ quality ချမှာ
ဘင်္ဂလားဒေ့ရှ်ကိုရန်ကုန်တိုင်းတွန်တီဒလစတဲ့ဒေသတွေကထွက်ရှိတဲ့ရေကြုံငါးတွေကိုအများဆုံးတင်ပို့နေတာဖြစ်ပြီးရခိုင်ပြည်နယ်ကထွက်တဲ့ရေငန်ငါးကအနှင်းငယ်ကိုသာတင်ပို့နေရတာလို့ဆိုပါတယ်လက်ရှိအချိန်ဒီမှာလဲရခိုင်ကနေဘင်္ဂလားဒေ့ရှ်ကိုငါးတင်ပို့မှုကခိုင်မာတဲ့ဈေးကွက်မရှိသေးတဲ့အတွက်လန်ခီးအချိန်ကြာမြင့်ချိန်ကြောင့်ငါအရေးဒီပိုင်းထိခိုက်ပြီးဈေးကွက်ပြောက်သွားမှကိုကုန်တယ်တွေကစိုးရိမ်နေကြတာပါ။အ
ဲ့ဒီရှုံးမြတ်ထွားသူတို့စဉ်းစားတာဆောင်းပါတယ်။ဒါနဲ့ငါကြတော့ဟိုရေတုံးကုန်ချတော့စိတ်ပြတော့လူမလူဘူးကနည်းကခက်ခဲရှိမှာပါ။ခက်ခဲရှိတာတော့ပစ်ချေတော့ဘာတော့တွေ့ရင်ရှင်ချီရတော့ဟိုတော့ဝေးတယ်။ အဲ့ဒါကြောင့်လည်းငါစင်းဆိုရင်လည်းဟို quality လို့ပါတော့ဒီချမ်းနိုင်တဲ့အကျဉ်းချင်းလို့ဆိုရင်တော့
စစ်တွေကုံသွေးရေးဆောင်ကနေလေယာထွက်ကုန်ပစ္စည်းကုန်ကြောက်တင်မှုမှုကအဆင်ပြေပေမဲ့ရေထွက်ကုန်တင်မှုမှုကတော့မောင်တော်စခန်းကသာပိုအဆင်ပြေလို့မောင်တော်နယ်စပ်ကုန်သွယ်တွေကဆိုပါတယ်လက်တလုံးမှာမောင်တော်ကုန်သွယ်ရေးစခန်းကနေငမြချင်းငတလာငကောင်းပွားငစုံလေးချောက်ငနီတူငကုံးကျူချောက်ဗစုံကျောက်တို့ကိုအဓိကတင်မှုနေတာဖြစ်ပါတယ်မောင်နောစကန်ကတဆင်ဘင်္ဂလားဒေ့ရှ်ကိုအခုဘဏ္ဍာနှင့်အေပီလာတရနေ့ကနေအောက်ဂုလာအထိပို့ကုန်တန်မှုက4.533တန်းရှိနေပေမဲ့တွင်းကုန်ကတော့3.134တန်းဘူးလောက်သာရှိနေရလို့စီးပွားကူးတန်းဝင်ကြီးဌာနကထုတ်ပြန်ထားပါတယ
်ပြင်တွင်းဂျုံစင်းတို့ကဝေလိုအားနေပြီးဈေးပြန်ကျဆင်းနေပါတယ်စစ်တိုက်မြစ်တက်လာခဲ့တဲ့ပြင်တွင်းဂျုံတီးနဲ့ဈေးကွက်ဟာလရှိမှာဝေလူအားနေပြီးရောင်းလို့အားများတဲ့အခြေအနေတွေကြောင့်ဈေးပြင်ကျဆင်းသွားတယ်လို့မင်းလီကုံစီတိုင်းစက်ပိုင်ကုန်သည်ပွဲစားတွေကဆိုပါတယ်။ဂျုံကိုပြင်သွင်းဂျုံစက်ရုပ်တွေကပဲအဓိကဝေယူနေကြတာဖြစ်ပြီးလရှိမှာတူလောင်ထားတဲ့ဂျုံပမနာကလုံလောက်မှုရှိနေတာအပါအဝင်နိုင်ငံခြားငွေဈေးနဲ့ရွှေဈေးမတည်ငြိမ်မှုတွေကြောင့်အယောင်းဝယ်အေးလာတာဖြစ်တယ်လို့မင်းလီမြို့ခံကုန်သည်တဦးကတုံ့တက်ပါတယ်။လရှိဈေးကွက်အတွင်းမှာမုံရွာဘူးတလင်းစကိုင်းဆားတောင်ရွှေဘူးညင်းမှုနဲ့မြောင်းဒေတာတွေကထွက်တဲ့ဂျုံတီးနဲ့ပိတ်တာ60ဝင်တဲ့အိတ်ကို2000ကနေ3000ကျပ်အတွင်းပေါက်ဈေးရှိနေပြီးခလေးမျိုးကထွက်တဲ့ဂျုံကတော့တဲ့အိတ်ကို3500ကနေ3900ကျပ်ပေါက်ဈေးရှိနေပါတယ်ရှမ်းပြည်နယ်ကထွက်တဲ့ဂျုံရှမ်းနဲ့အထွက်တူဂျုံကတော့တဲ့အိတ်ကို3800ကနေ3900ကျပ်အထိပေါက်ဈေးရှိနေပါတယ်ကျောင်းတင်းတဲ့ဈေးနှုန်းတွေဟာစက်တင်ဘာပထမပတ်ကထက်60ပိတ်တော်ဝင်တဲ့အိတ်ကို9000ကနေ1000ကျပ်အထိဈေးပြန်ကျသွားတာဖြစ်ပါတယ
်ပြည်တွင်းပဲအများစုရောင်းဝယ်အေးပြီးဈေးကျဆင်းနေပါတယ်နိုင်ငံခြားငွေဈေးနှုန်းမတည်ငြိမ်မှုတွေကြောင့်အရောင်းဝယ်အေးပြီးပဲမျိုးစလိုက်900ခန့်နှုန်းကနေ1000ခန့်နှုန်းလောက်ထိဈေးကျဆင်းသွားတာဖြစ်တယ်လို့ပဲကုန်တယ်တွေကပြောပါတယ်ပြပတင်ပို့နေတဲ့မပဲပဲစင်ကိုအပါဝင်ပြည်ရေးစားသမှုများတဲ့ကလဘဲလူအမျိုးအစားတွေပါကြာဆင်းနေတာဖြစ်ပါတယ်လက်ရှိကာလဟာအိန္ဒိယမှာပဲရီထွက်ပေါ်နေပြီဖြစ်တယ်လို့ဒေါ်လာဈေးကလည်းပြန်ကြာဆင်းလာတာကြောင့်ပဲစင်ကဆက်ကျလာနိုင်ခြင်းရှိတယ်လို့အွန်လိုင်းမြို့ကပဲကုန်တဲ့တူကသုံးသပ်ထားပါတယ်ရန်ကုန်ဘေးနားဈေးကွက်မှာမပဲ FHRC တန်ကို24,900ကျပ်မပဲSURC တန်ကို28,000ကျပ်ထိပေါက်ဈေးရှိနေပြီးပဲစင်ကို RARC တန်ကို43,500ကျပ်ထိပေါက်ဈေးရှိနေပါတယ်။ကလဘဲကတော့ပိတ်တာ20ဝင်တိတ်ကို9,100ကျပ်ကနေ9,200ကျပ်ပေါက်ဈေးရှိနေပါတယ
်။အခုဆက်ပြီးစက်တင်ဘာ9ရက်ကနေ12ရက်နေ့အထိဈေးကွက်အတွင်းအတက်ကျနေမည်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ဆန်စီထိန်ချုပ်ဖို့ရင်းညူးစေးတက်မှတ်ပြီးဈေးချပေးမယ်ပြင်ပဆန်လက်လီဈေးချဆင်းသွားခြင်းမရှိသေးဘူးလို့ဆန်လက်လီလက်ကရောင်းဝယ်သူတွေကပြောပါတယ်ရွှေဘူပေါ်ဆန်းဆန်တဲ့အိတ်ကိုကုန်စည်တိုင်းဈေးမှာ13,500ကျပ်ရှိပြီးလက်လီဈေးကွက်မှာတော့16,000ကျပ်ဝန်းကျင်ဤယဝတီပေါ်ဆန်းအုပ်စုဝင်ဆန်တဲ့အိတ်ကိုကုန်စည်တိုင်းဈေးကွက်မှာ9,000ကနေ13,000ကျပ်ရှိပြီးလက်လီဈေးကွက်မှာတော့13,300ကျပ်ဝန်းကျင်ရက်90ဆန်ကျပ်တဲ့အိတ်ကိုကုန်စည်တိုင်းဈေးမှာ9,200ကျပ်ရှိပြီးပြင်ပလက်လီဈေးကွက်မှာတော့8,500ကျပ်ဝန်းကျင်နဲ့အရောင်းဝယ်ဖြစ်နေပါတယ်။မြန်မာနိုင်ငံစံပါအတင်းချုပ်ရဲ့ထုတ်ပြန်ချက်အရစကွင်းပတ်ဝင်မှု900ခန့်လုံးရှိတဲ့မြန်မာဆန်လုံးရှိတဲ့တံကိုကန်ဒေါ်လာ600နီးပါးရှိပြီးအခြားစကွင်းပတ်ဝင်မှုနှုန်း30ကနေ25,000ခန့်နှုန်းလောက်ရှိတဲ့ဆန်လုံးရှိတဲ့တံကိုအနည်းဆုံး945ဒေါ်လာကနေအမြင့်ဆုံး985ဒေါ်လာထိဈေးရရှိနေတယ်လို့သိရပါဗျ။ဆန်အမျိုးသားလိုက်တံကိုကန်ဒေါ်လာ60ကနေ90ဝန်းကျင်ထိဈေးပိုရလာတာတွေ့ရပါဗျ။န
ိုင်ရောင်ဆုံးဈေးကတော့နေအဆုံးကအဝင်များနေပေမဲ့ဈေးပြန်တက်လာပါဗျ။အရင်ကတရုတ်အဝယ်နေလို့ဈေးထောက်လျှောက်အေးရကနေအမျိုးအစားလိုက်တဲ့အိတ်ကို2,500ကျပ်ကနေ3,000ကျပ်အကြာဈေးပြန်မြင့်တက်လာတာပါမန္တလေးကုန်စည်တိုင်းမှာစက်တင်ဘာ12ရက်နေ့ကနှမ်းနှက်စမုံ45ပိတ်တော်ဝင်တဲ့အိတ်ကို26,000ကနေ36,000ကျပ်နှမ်းဖြူရိုးတဲ့အိတ်ကို34,000ကနေ38,000ကျပ် 南部这边的一股东丁超到岸的东丁可能到这南部的这一股东丁岸的东丁岸到这啊滴滴保持心里吧嘞
贝里这个嘞这边面的老板嘞这个太温习边面这样为了对外边对老板讲这边的老板皮带路跟着这个表娃嘞Mandali Kusirai ma, Satima Sani Yeniga, Baby Zinya, Nasi Chowdama Ning Nga Pita Winta Ego, Tatay Nga Tau Nga Tau Che Gani, Tatay Kuna Tau Che Pao Zee Shibi, Na Tau Che Zimye Tala Ware. Shangong Kusirai Zikwa Maro, Baby Zipakau Gutega, Tapita Gu, Na Tau Guya Tasa Nga Gani, Tung Tau Shizay Nga Che, Baby Zikian Shriwa Taizaga, Tung Tau Nga Ya Che.Betty Zay Waka Maga, Natal Chaya Donzegani, Don't Tatia Kuna Zay Janet, a DD singing nearby. A good then said Pitari Dina Zinoriga, a chain
name Yap Yanle Murishi Navaration. Lea Siva the Remia season go, for most time media got then said bigger up your bar, good caro now so chan she de Uru Yadine and Agagaba season go, Tolu and Pimaba.Topawanje, ye do, me do net, tashi drawaru, a chama ego, tea guide lare, plus che, my piazanago, nipinya, tedine, pishimbo, chubanida, omni ninety, shinibavila, Pelamodia, nesen, yaulare, tangin, tamon, lia, tonze, wonje, shidia, plus che, a mighty ye, below kind to a pishinamale, Uruyadine, Nagagawa, season man, nanonga, ten subbit havarik, yeah.
နိပောင်းရာနဲ့ချီမပြည့်စည်တဲ့ plastic တွေနေရာမှာအလွယ်တကူဆွေးမြေ့ပျက်စီးစေနိုင်တဲ့နည်းပညာနဲ့ထုတ်လုပ်နိုင်အောင်နိုင်ငံဆောင်ကြိုးပမ်းလာပေမဲ့အလေးချိန်တမောင်းရာထောင်ချီတဲ့ plastic အမိုက်တွေကတော့နေစင်တိုးလာပါတယ်။1950နဲ့2019ခုနှစ်ကြားထွက်လာခဲ့တဲ့ plastic အမိုက်တန်ချိန်က 9.1 ဘီလီယံလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။ဒီထက်ကအမိုက်တန်ချိန်ခုနှစ်ဘီလီယံကတော့အမိုက်ပုံတွေအမိုက်ကျင်းတွေမှာအဆုံးသတ်ပါတယ်။အရှင်ကထုတ်လို့အသုံးပြုခဲ့ကြတဲ့ plastic အမိုက်တွေကိုဖျက်ဆီးပစ်နိုင်မဲ့အပြင်လက်ရှိထုတ်လို့အသုံးပြုနေကြတဲ့ plastic တွေနေရာမှာဆွေးမြေ့ပျက်စီးလွယ်တဲ့အစားထိုးထုတ်ကုန်မျိုးကမ္ဘာသဝန်သိပ္ပံပညာရှင်တွေရှာဖွေနေတာပါ Protein Engine University College London UCL က plastic အမိုက်နဲ့ပတ်သက်လို့လှိလာနေတဲ့ Plastic Waste Innovation Hub ဓာတ်ခွဲခန်းမှာ plastic အမိုက်ရှော့ချနိုင်မဲ့နည်းပညာသစ်အမျိုးစုံကိုစူးစမ်းရှာဖွေနေပါတယ်မြေကြီးထဲမှာရှင်သန်တဲ့ bacteria ပိုးမတွေmicroorganism တွေက plastic တွေကိုစားပြစ်မလားဆိုတော့ဇီဝနည်းပညာစမ်းသပ်မှုမျိုးလည်းပါပါတယ်ထုတ်လုပ်သူတွေဒီဇိုင်းပညာရှင်တွေအနေနဲ့သူတို့ရဲ့ထုတ်ကုန်ပစ္စည်းတွေဘယ်မှာအဆုံးသတ်မလဲဆိုတာပစ္စည်းမထုတ်ခင်ကတည်းကကြိုတင်စဉ်းစားဖို့လိုတယ်လို့ဓာတုဇီဝဌာနပါမောက်ခ Helen Hill ကပြောပါတယ်
So you have to be very careful about unintended consequences. So if there is a new polymer material that is going out of the market, then you have to be very careful about unintended consequences.
So if there is a new polymer material that is going out of the market, then you have to be very careful about unintended consequences. So if there is a new polymer material that is going out of the market, then you have to be very careful about unintended consequences.ရှင်မြေပစ္စည်းသွားစေနိုင်တဲ့စနစ်မျိုးတွေကိုရောက်သွားမှာလား။ဒါမှမဟုတ်ရင်ကိုယ့်ရက်ွက်ထဲကအမိုက်ပုံတွေကိုပဲရောက်လာမလားဆိုတာစဉ်းစားဖို့တော့လိုပါတယ်
။ Plastic အမိုက်ကိစ္စကိုတညတညတဲ့ဝိုင်းဝန်းအဖြေရှာမှုမရှိတာကပြဿနာဖြစ်တယ်လို့လည်းသူကယူဆပါတယ်။ Plastic ပစ္စည်းထုတ်လုပ်မှုနဲ့အမိုက်ကိစ္စကိုကင်တွဲတဲ့နေရာမှာနိုင်ငံတစ်ခုနဲ့တစ်ခုကွဲပြားတဲ့အနည်းပညာတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေမဲ့စံသတ်မှတ်ချက်တွေအမျိုးမျိုးရှိနေကြတာကိုလည်းသူကထောက်ပြပါတယ်။ကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစီအစဉ် UNEP ကတော့လက်ရှိနည်းပညာတွေနဲ့ထုတ်လုပ်ထားတဲ့ပစ္စည်းတွေကိုပြန်လည်အသုံးပြုကြမယ်ဆိုရင်တော့လာမယ့်2040ခုနှစ်မှာ plastic အမိုက်က80ရာခိုင်နှုန်းအထိကျသွားမယ်လို့ခန့်မှန်းပါတယ် UCL ကအခြားဓာတ်ခွဲခန်းတစ်ခုမှာတော့အထူးကင်မရာတစ်ခုနဲ့ plastic တွေကိုအမျိုးအစားခွဲထုတ်ပါတယ်အာလူတွေနဲ့ထုတ်လုပ်ထားတဲ့တခါသုံးဆုံးခင်တွေဆွေးမြေ့ပျက်စီးလို့တဲ့ PLA polymer နဲ့ထုတ်လုပ်ထားတဲ့ plastic အဖုံစသဖြင့်ခွဲခြားပြတာပါဒီနီလာနဲ့ဆိုရင်တော့ပြန်သုံးရမယ့်ပစ္စည်းနဲ့ဆွန့်ပစ်နိုင်မယ့်ပစ္စည်းတွေကိုအလွယ်တကူခွဲခြားနိုင်မှာပါဒီနီလာအတိုင်းအရှိန်အဟုန်နဲ့ဆောင်ရွက်ဖို့တော့လိုပါတယ
် The ideal solution would be to be able to have systems to sort and degrade
ထုတ်ကုန်တွေကိုမျိုးစားခွဲပြီးတော့ပြန်စည်းပစ်နိုင်မယ့်စနစ်မျိုးတော့ရှိဖို့လိုပါတယ်ရှင်ဓာတ်ရုပ်နည်းနဲ့ပဲဖြစ်ဖြစ်ဇီဝအနည်းနဲ့ပဲဖြစ်ဖြစ်ဖြစ်စည်းပစ်နိုင်ဖို့ပဲလိုတာပါသမုဒ္ဒရာရဲ့ရောက်နေတဲ့ plastic တွေကိုဒီအတိုင်းထားလို့လည်းမဖြစ်ပါဘူး တချို့ကတော့ဒီရေလူတွေကပလတ်စတစ်တွေဆွေးမြေပျက်စီးသွားစေမယ်မိုက်ခရိုဘိုင်ယယ်ဘက်တီးရီးယားပိုးမွှားလေးတွေနဲ့ဖျက်ဆီးပစ်နိုင်မယ့်စနစ်မျိုးတည်ထွင်နေပါတယ်ဒါလည်းထိရောက်မဲ့အလားအလာရှိပါတယ်နော
်ကုလသမဂ္ဂသိပ္ပံပညာရှင်တွေကလည်းသမုတ်တရားတွေနဲ့ကမ္ဘာဇီဝကေဟာစနစ်ကြီးဟာပလတ်စတစ်အမိုက်တွေနဲ့ညံ့ညားလာနေတဲ့အတွက်တရိတ်ဆန်တွေနဲ့သက်ရှိသတ္တဝါအားလုံးရဲ့ကျန်းမာရေးအပေါ်ထိခိုက်လာနေတယ်လို့ပြောပါတယ်တနည်းတခြားကြီးထွားလာတဲ့ပလတ်စတစ်အမိုက်တိုက်ဖျက်ရေးကိုမဖြစ်မနေလိုက်နိုင်ရမယ့်ပြဋ္ဌာန်းချက်တစ်ခုချမှတ်နိုင်အောင်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကကြိုးပမ်းနေပါတယ်။တဘာဝပတ်ဝန်းကျင်ရေးဆောင်ရွက်နေတဲ့ကညာနိုင်ငံမိုးတက္ကသိုလ်ကရှင်းနေအီရင်မက်ဒီယာကတော့အခုလိုမြင်ပါတယ
်။ Now we're talking about China, we're talking about India, Singapore or any other country.These are the countries that have huge
တရုတ်အိန္ဒိယစင်ကာပူနဲ့တခြားနိုင်ငံတွေနဲ့ပတ်သက်ပြီးကျွန်တော်တို့ပြောနေကြတာပါ။တရုတ်နဲ့အိန္ဒိယဟာလူဦးရေတိတ်များတဲ့တိုင်းပြည်တွေဖြစ်ပါတယ်။ပလတ်စတစ်ထုတ်လုပ်သုံးပြုမှုနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့သဘောတူညီမှုစာချုပ်မှာအဓိကပါရှိတဲ့ဂတိကဝတ်မျိုး၊စိတ်ဆန္ဒမျိုးနဲ့လေးနက်တဲ့ဆောင်ရွက်မှုမျိုးပါဝင်စေခြင်းနဲ့ဆိုရင်သက်ဆိုင်ရာနိုင်ငံတွေအနေနဲ့သူတို့ဘက်ကအမှန်တကယ်အကောင့်ထည့်ဖို့မယ်ဆိုတာကိုပြသဖို့လိုပါတယ
်။လက်ရှိနည်းပညာတွေ၊နည်းပညာအသစ်တွေ၊မူဝါဒချမှတ်တဲ့အစိုးရအဖွဲ့တွေ၊ကုန်ပစ္စည်းထုတ်လုပ်သူတွေနဲ့လူမှုအဖွဲ့အစည်းတွေပါဝင်ဆွေးနွေးမယ်ဆိုရင်တော့ဖြစ်နိုင်စရာရှိပါတယ်လို့လည်းသူကပြောပါတယ်။အလေအမြန်တိုးလာနေတဲ့ပလတ်စတစ်အမှိုက်ညဉ့်ညံ့မှုဟာသဘာဝပတ်ဝန်းကျင်အတွက်ကြီးမားတဲ့ပြဿနာဖြစ်ပြီးသဘာဝပတ်ဝန်းကျင်၊လူမှုရေး၊စီးပွားရေးနဲ့လူကျန်းမာရေးကိုပါထိခိုက်နေတဲ့အတွက်ကုလသမဂ္ဂရဲ့ရေရှည်ခန့်တဲ့ဖွံ့ဖြိုးရေးညှိနှိုင်းချက်တွေပြင်ပြီးအဟအတာတွေဖြစ်လာနေတာပါ။တကူအမြန်ဆုံးကင်တွေဖြည့်ရှင်းတာမျိုးမလုပ်ရင်တော့2040အရောက်မှာပင်လယ်သမုဒ္ဒရာထဲရောက်လာမဲ့ပလတ်စတစ်အမိုက်တန်ချိန်က2023တန်းကနေ28တန်းအထိတိုးလာမယ်လို့ UNEP ကခန့်မှန်းပါတယ်။ဒါကြောင့်လဲကုလအဖွဲ့ဝင်နိုင်ငံအားလုံးမဖြစ်မနေလိုက်နိုင်ရမယ်ပလတ်စတစ်ညင်ညမ်းမှုတပ်ဖြည့်ရေးတဘောတူညီချက်ကို2024ခုနှစ်မှာအပြီးသတ်ချမှတ်နိုင်ရေး UNEP ကဦးဆောင်ဆွေးနွေးနေပါတယ်။2022ခုနှစ်မှာစတင်ခဲ့တဲ့ကုလဆွေးနွေးပွဲတွေမှာတော့ပလတ်စတစ်ပစ္စည်းမျိုးစုံထုတ်လုပ်အသုံးချရာကနေစွန့်ပစ်တဲ့အချိန်ပလတ်စတစ်တန်လျာတစ်ခုလုံးလိုက်နာရမယ့်စည်းကမ်းချက်တွေကိုခြုံငုံသုံးသပ်နေတာပါ။တတိယမြောက်ညီလာခံကတော့2023ခုနှစ်နိုဝင်ဘာ23ကနေ19ရက်နေ့အထိ UNEP ဌာနချုပ်ရှိရာကင်ညာနိုင်ငံနိုင်ရိုဘီမှာဆွေးနွေးကြမှာဖြစ်ပါတယ်။ကျမနင်္ဂလာပါ။
ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုနန်းလောင်ကတင်ဆက်ပေးနေတာပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေဟာပြည်တွင်းရေးကိစ္စသာဖြစ်ပြီးမြန်မာနိုင်ငံရဲ့ဥပဒေလမ်းကြောင်းနဲ့အာဆီယံရဲ့ရန်တရားတွေအရဖြည့်ရှင်းတင်တယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်တဲ့ပမ်ပရီပတိတနုခွန်ကဒီကနေ့စက်တင်ဘာလ16ရက်နေ့မှာပြောကြားလိုက်ပါတယ်။ပုံသဘောတူညီချက်၅ချက်နဲ့အညီအာဆီယံကိုဗဟိုပြုပြီးမြန်မာနိုင်ငံတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးဆက်လက်ဆောင်ရွက်နေတာကြောင့်အာဆီယံရဲ့အခန့်ကဏ္ဍကိုမေးမထားတဲ့ကြောင်းနဲ့ထိုင်းအစိုးရဟာလည်းအဲ့ဒီမူဝါဒတိုင်းလိုက်နာဆောင်ရွက်နေတဲ့အကြောင်းထိုင်းကနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံနဲ့အလွတ်သဘောဆွေးနွေးမှုတွေတော့ရှိကောင်းရှိမယ်ဆိုတဲ့သဘောမျိုးလည်းသူကထည့်သွင်းပြောကြားသွားခဲ့ပါတယ်။အမေရိကန်ကားကုမ္ပဏီဝန်ထမ်းများတာမက United Auto Worker ကသူတို့တောင်းဆိုနေတဲ့လုပ်အားကနဲ့လုပ်ငန်းဝင်ခန်းစား권တိုးရရေးကိစ္စတွေအတွက်ကားကုမ္ပဏီတွေနဲ့ဆွေးနွေးမှုတွေဒီကနေ့စက်တင်ဘာလ16ရက်နေ့ပြန်စတင်မယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာကုလသမဂ္ဂ UNESCO အဖွဲ့ကကမ္ဘာအမွေနေ့အဖြစ်သတ်မှတ်ထားတဲ့ယူကရိန်းနိုင်ငံထဲကနေရာနှစ်ခုကိုအန္တရာယ်ကျရောက်နိုင်တဲ့စီးရင်ထဲမှာထည့်သွင်းလိုက်ပါတယ် Kiev မြို့တော်က Saint Sophia Cathedral ဖျားရှိခိုးကျောင်းနဲ့အလဲခိလက်ရာအဆောက်အဦတွေနဲ့တမိုင်းဝင်အချက်ချာကြတဲ့ Lviv မြို့ဟောင်းနေရာတို့ကိုယူကရိန်းစစ်ပွဲကြောင့်ပျက်စီးသွားနိုင်တဲ့အန္တရာယ်စီးရင်ထဲထည့်သွင်းလိုက်တာဖြစ်ပါတယ်ခင်ဗျာကမ္ဘာပေါ်ကလူသန်းပေါင်း900ကျော်ဟာဘယ်တော့ထပ်ပြီးအစာရမယ်ဆိုတာမသိနိုင်တဲ့အခြေအနေဖြစ်နေတယ်လို့ကုလသမဂ္ဂစန္ဒယိကအစီအစဉ်အဖွဲ့ WFP ကပြောပါတယ်အစာအသောက်လိုအပ်ချက်တောက်လျှောက်မြင့်တက်လာနေချိန်မှာလူသားချင်းစာနာတဲ့အထောက်ပံ့နေလဲနေပါလာနေတယ်လို့ WFP ကကုလသမဂ္ဂစန္ဒယိကအဖွဲ့ကြီးကပြောကြားလိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝန်းနိုင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ Peter Hanley နဲ့ TM1 တို့ဖြစ်ပါတယ်။ VO American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ်။ VO ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်တော်ရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်လိုင်းပါ
This program has come to you from the Voice of America, Washington.